ကဲအနန္တသံဃာကိုဘုနည်းကစဟောနေတယ်နော်အရှင်အနန္ဒဂရုမြတ်ကတရားဟောပလင်ထက်ရောက်ရှိတဲ့အချိန်ခါမှာအနန္တသုတ္တကိုဘယ်လိုစဟောလဲဘုံတော်ကအဟုသောအရတမမန္တာဟိဘုဒ္ဓအမကံနဝကန္တတံဘဟုပကံဟိအဟုသောတရင်တော်မောဟရှင်တို့ဘုံတော်နာမအရဟတမမန္တာနိပုတ္တမန္တာနိပုံလေးပါဤသဖြင့်သောအရှင်ဘုံနာမတိမြတ်သည်နဝကနန္တတံတွင်တွင်ငယ်ဖြစ်ကြအကုန်သောအမှန်ကံကတော့အဖို့ဘုပကတော့အလုံးအလုံးကျေစုမြတ်ဟောဒီဖြစ်၏ဓမ္မဂတိကအယမဧတတယဘုတဲ့အရှင်ဘုံနာမတိဖြစ်ပါတယ်နော်ဒုအရှင်ဘုံနာမတိကမန္တာနိပုံလေးပါရဲ့သဖြင့်တဲ့အင်္ဂတိမကရတိကပိလောနေပြီးတော့မှကိုယ်ချင်းကိုယ်ကဆေလွတ်လိုက်တဲ့အတွက်ကာလူတိုင်းမထေအလောင်းရာဖြစ်တဲ့အမတ်တို့ဥဆောင်နေတဲ့ကပိလောနေပြီးသာသတိနဲ့အဝင်အပယန္နာပေါင်း2000နဲ့မှမန္တန်ဒီပုံနည်းမှရသဖြစ်တဲ့အရှင်ဘုံနာမထေလည်းပါဝင်နေပါတယ်ဒေါ်ရရှင်ကုန်းနမထေရီသတင်းငယ်ဖြစ်ကြတဲ့ငါတို့အဖို့အလွန်အလွန်ကျေးဇူးများလာပြီလေဘယ်လိုလဲသောအမေအမိနာဩဝါဒိနဩဝတတိသောထိုအရှင်ကုန်းနမထေရီအမေငါတို့ကိုအမိနာဩဝါဒိနဤဆုံးမဩဝါဒဖြင့်ဩဝတတိဆိုဆုံးမတော်မူ၏အရှင်ကုန်းနမထေကငါတို့ကိုတပိတော်တို့ကိုဒီလိုအဆုံးမဖြစ်ဆိုဆုံးမတော်မူပါれဘယ်လိုလဲဥပဒယအဟုသောအနန္တအတ္တမိတိဟောတိနောအနုပဒယအနန္တညီဝအနန္တအဟုသောအနန္တငါရှိအနန္တဥပဒယအစွတ်တုဟိတလည်းအတ္တမိတိငါဖြစ်၏ဟူသောဆွမ်းလန်းချက်သည်ဟောတိဖြစ်ပေါ်၍လာ၏အနုပဒယမဆွမ်းလန်းမှု၍အစွတ်မပြုမှု၍နောဟောတိဖြစ်ပေါ်၍လာ၏ကမဟုတ်ပေငါရှင်အနန္ဒအစွန်းပြည့်ဝတယ်လေငါဖြစ်ဤဆိုတဲ့ဒီအစွန်းတခုပေါ်လာပါတယ်နော်ငါဖြစ်ဤအစွန်းဆိုတဲ့အစွန်းကဘာလဲလို့မေးတော့အတ္တမိတိဟောတိဒီအတ္တမိတိဧဝံဘောတတနာမနာဒိဋ္ဌိပပင်္စတယံဟောတိမန္တရာကိုချက်ထွင်တတ်တဲ့တနာမနာဒိဋ္ဌိဆိုတဲ့အစွန်းတခုဖြစ်ပေါ်လာတယ်အစွန်းပြုမိမှဒါလေသာသနာကိုချက်ထွင်တတ်တဲ့တဏမာနဒိဋ္ဌိလို့ခေါ်ဆိုအပ်တဲ့အစွန်းသုံးမျိုးပေါ်တယ်အစွန်းမပြုဘဲနဲ့ဒီတဏမာနဒိဋ္ဌိလို့ခေါ်ဆိုအပ်တဲ့သာသနာကိုချက်ထွင်တတ်တဲ့တရား၃ပါးမပေါ်နိုင်ဘူးတဏစရကငါဟာလို့စွန့်နေတာနော်မာနစရကငါငါလို့တူးတူးလို့ထောင်ထောင်တွေ့ကြနေတဲ့သဘောဒိဋ္ဌိစရကတော့ငါရဲ့အတ္တပဲစသည်ဖြင့်စွလန်ယုံကြည်နေတဲ့အတ္တဒိဋ္ဌိဆိုပဲတဏီတဖုံလောကတမညာအတ္တဆိုလဲပါပါတယ်ငါတို့ကယောက်ျားမိမပုဂ္ဂိုလ်သတ္တဝါလူနာပြမတကယ်ထင်ရှားရှိတယ်လို့စွလန်ယုံကြည်နေတဲ့အတ္တဆိုလဲပါတယ်သာဆိုရတကယ်ထင်ရှားရှိတယ်သမီးဆိုရတကယ်ထင်ရှားရှိတယ်အဖိုးကြီးဆိုရတကယ်ထင်ရှားရှိတယ်အဖေါ်ကြီးဆိုရတကယ်ထင်ရှားရှိတယ်လို့စွလန်ယုံကြည်နေတဲ့ယုံကြည်ချက်တွေပဲအဲဒီယုံကြည်ချက်ကိုအတ္တဒိဋ္ဌိဆိုလို့ခေါ်ပါတယ်။ဒီတဏှာဆွမနဆွဒိဋ္ဌိဆိုဒီအဆွသုံးခုဒီသန္တရာကြီးကိုရှင်းလင်းတော့အောင်ချက်ထင်ပိတ်တတ်တဲ့တရားတွေဒါကြောင့်ဒီတရားသုံးပါးကိုပပင်းစလို့ခေါ်တယ်။သန္တရာကိုချက်ထင်တတ်တဲ့တရားသုံးမျိုးပဲ။သန္တရာကိုချက်ထင်တတ်တဲ့ဒီတရားသုံးမျိုးကိုအဆွသုံးမျိုးလို့ခေါ်တယ်။ဒီအဆွတွေကဘာကိုအကြောင်းပြုပြီးဖြစ်ပေါ်လာရတယ်လဲ။ဥပဒါယအစွန်းတစ်ခုသောအကြောင်းအရာကိုအစွန်းပြုပြီးမှတန်လင်းဖြစ်ပေါ်လာရတယ်။အစွန်းမပြုဘဲနဲ့မဖြစ်ပါဘူးတဲ့နော်။ကိစ္စဥပါဒယအတ္တမိတိဟောတိနောလူပါဒယ။ကိစ္စအပင်တရားကိုလျှင်ဥပါဒယအစွန်းပြုဖြင့်အတ္တမိတိငါဖြစ်၏ဟောသောစွန့်လန်ချက်တိဟောတိဖြစ်ပေါ်၍လာပါသည်နိ။အနုပါဒယအစွန်းမပြုမူရနောဟောတိမဖြစ်ပေါ်ပါသည်နိ။အဘယ်နည်းကိုအစွန်းပြုတ်ပြီးတော့ငါဖြစ်တော့ဖို့ငါပဲငါဟာပဲငါရဲ့အတ္တပဲလို့ဒီလိုဆွဲလန်းချက်တွေဖြစ်ပေါ်လာရတယ်လေ အမေနီယကအစွမ်းမပြုဘဲနဲ့ဒီစွမ်းလက်ချက်တွေမဖြစ်ပါတဲ့ဆက်သေးသေးဒီလိုမေးမေးမိတဲ့ခါကျတော့မှဘာပြန်ပြီးတော့အရှင်ဘုံနဲ့မထေကအဖြေပေးတယ်ရူပဥပါဒယအာတမီတိဟောတိနောဥပါဒယရူပယုံယကဥပါဒယအစွမ်းဖြစ်ပြီအာတမီတိငါဖြစ်ဤဟူသောစွမ်းလက်ချက်တွေဟောတိဖြစ်ပေါ်၍တာဝေဤအနုပါဒယယုတ်တရားကိုအစွမ်းမပြုမုံ၏အတ္တမိတိငါဖြစ်ဟုသောဆွေလံချက်သည်နောဟောတိမဖြစ်ပေ။ယုတ်တရားကိုအစွမ်းပြုပြီးတော့ငါဖြစ်တယ်ဆိုတဲ့ဆွေလံချက်ပေါ်လာတယ်။ယုတ်တရားကိုအစွမ်းမပြုဘဲနဲ့ငါဖြစ်၏ဆိုတဲ့ဆွေလံချက်မပေါ်ဘူး။ဒါကတစ်ချက်။ဝေနာဉာဏ်တိခါရေဝိညာဏဥပါဒါယအတ္တမိတိဟောတိနာဥပါဒါယဝိညာဉ်တင်ညာတင်္ခါရဝိညာဏဝိညာဉ်တင်ညာတင်္ခါရဝိညာဉ်တရားကိုဥပါဒါယအစွဲပြီးအတ္တမိတိငါဖြစ်ဤဟုသောဇွလံချက်သည်ဟောတိဖြစ်ပေါ်၍လာရပေ၏အနုပါဒါယဝိညာဉ်တင်ညာတင်္ခါရဝိညာဉ်တရားကိုအစွဲမပြုမူ၍နောဟောတိဖြစ်ပေါ်၍လာသည်ကမဟုတ်မေဒီစကားလေးကကျင်းတော့ကျင်းပါလေနော်ကျင်းနေမဲ့လို့အရှင်အနန္တကရောမြတ်ကလည်းနားလည်သွားတယ်အရှင်ဘုံကမတိကလည်းထိုးစီကမှအရတ္တမဲ့အရတ္တဘဂုစိတ်တပီဖြစ်နေသည့်အတွက်နားလည်ပြီးဖြစ်နေပါရဲ့နားလည်တဲ့သူတို့ကအချင်းချင်းအဖို့အထုတလီထပ်မှန်ပြီးရှင်းလင်းတင်ပြနေဖို့အကြောင်းရှိသေးသလားမရှိတော့ဘူးယောဝိရဏတင်ညာတင်ခရဝิญဉ်ခေါ်တဲ့ခန္ဓာငါးပါးကိုအစွဲပြုပြီးတော့ငါမဲငါဟာပဲငါရဲ့အတ္တပဲဆိုတဲ့ဒီဆွမ်းလန်းချက်တွေပေါ်လာတယ်ယုတ်ဝိနာဒိညာတင်္ခါရဝိညာဉ်ခေါ်တဲ့ဒီဥပါဒဏ်နဲ့ခန္ဓာငါးပါးကိုအစွမ်းမပြုဘဲနဲ့ငါပဲငါဟာပဲငါရဲ့အတ္တပဲဆိုတဲ့ဒီတဏ္ဍာကိုချက်တွင်တက်တဲ့တဏ္ဍမာနဒိဋ္ဌိကိုတဲ့အစွဲ၃မျိုးဖြစ်ပေါ်လာသည်မဟုတ်ဘူးလို့ဒီလိုအရှင်ဘုံနဲ့မထေကအမိန့်ရှိတယ်။အမိန့်ရှိလိုက်တဲ့အပိုင်းလေးမှာအရှင်ဘုံနဲ့မထေကထိုအခြင်းကမှာယုတ်ဝိနာဒိညာတင်္ခါရဝိညာဉ်လို့ခေါ်ဆိုအပ်တဲ့ဥပါဒဏ်နဲ့ခန္ဓာငါးပါးကိုတိထားပြီးဖြစ်သလားမသိရသေးဘူးလားလို့မေးရင်ဘယ်လိုဖြေမလဲတိထားပြီးဖြစ်နေပြီမသိရင်အရတ္တမေအရတ္တဘုံဆိုင်ပါမလားမဆိုင်ဘူးအရတ္တမေအရတ္တဘုံကိုခိတ္တထားလိုက်အောင်မသိခင်ရသောတာပတ္တိမညာဘုံညာကိုတောင်ဆိုင်ပါမလားမဆိုင်နိုင်ဘူးအငယ်ဆိုင်ခဲ့တယ်ပြောရင်သောတပတိမဉ္ဇဉ်ပုညံဤဘုရားရှင်ဆုလိုနေတဲ့သောတပတိမဉ္ဇဉ်ပုညံမျိုးတော့မဟုတ်ဘူးလို့လွယ်လွယ်နဲ့ဆုံးဖြတ်ချက်ချလို့မရဘူးလား
မရ
ဘူးဘာဖြစ်လို့လဲသဗ္ဗံဘိက္ခဝေအနာဘိသနာအပရိသနာအဝိရာဇယအပဒဟံအဘဘောဒုက္ခခရယာခဏခဏဘုန်းကြီးဟောနေတယ်နော်အလုံးစုံသောခန္ဓာ၅ပါးယုတ်တရားဉာဏ်ရည်တွေကိုဉာဏ်တပရိညာတိရဏပရိညာဗဟနာပရိညာခေါ်တဲ့ပရိညာပညာသုံးမျိုးဖြင့်ပိုင်ပိုင်ခြားခြားမသိခဲ့ဘူးဆိုရင်သန္တာဝစီရဲ့ဒုက္ခကြီးဘယ်တော့မှမကုန်နိုင်ဘူးနိဗ္ဗာန်ကိုဘယ်လိုမှမြတ်မောမပြုတ်နိုင်ဘူးဒီလိုဟောတာမြောင်းညာနှမ်းပြီးတော့လဲသဗ္ဗံသကောဘိကဝေအပိသနာပရိသနာဝိရာဇယပဇဟံဘဘောဒုက္ခခရယာစိတ္တယံတို့အလုံးစုံသောဥပါဒနဲ့ခန္ဓာ၅ပါးယုတ်တရားနတရားတွေကိုညာတပရိညာဒိရဏပရိညာဝဟနာပရိညာခေါ်တဲ့ပရိညာပညာသုံးမျိုးဖြင့်ပိုင်းမင်းချာချာထွတ်ထွတ်သိနေကြမယ်ဆိုရင်တော့သာသနာ့ဝစီဒုက္ခကြီးကိုခန်းနိုင်တဲ့နိဗ္ဗာန်ကိုမြှောက်ပြနိုင်တယ်ဒီလိုဟောထားတယ်ဒီလိုဆိုရင်လောကီသောဥပါဒနဲ့ခန္ဓာငါးပါးယုတ်တရားဉာဏ်တရားတွေကိုပရမတ်သို့ဆိုင်အောင်ပရိညာပညာသုံးမျိုးဖြင့်ပိုင်းမင်းချာချာမသိခဲ့ရင်နိဗ္ဗာန်ကိုမြှောက်ပြလို့ရမလား
မရ
နိုင်ဘူးသောတာပန်ကိုဖြစ်မလားမဖြစ်နိုင်ဘူးတဲ့နော်အဲဒီတော့ဒီနေရာမှာအရှင်အနန္တဂုရုမြတ်ကညာကပြောခဲ့တဲ့အတိုင်းပဲနော်မြတ်စွာဘုရားဒီမိလေးကိုနေပြည်တော်ကပရမဥဆုံးအကျင့်ကြွပြီးပြန်အလာမေတ္တာလူပတရားဥယျာဉ်အတွင်း၌ကျင့်အပြုထားတဲ့တရားကောင်းဖြစ်ပါတယ်ထိုနေ့ဝါဒီမှာဘုရားရှင်ဓမ္မကမ္မဋ္ဌာန်းနေပြင်ယူပြီးတော့စနစ်တကျသမထဝိပဿနာဘာဝနာနေကိုစနစ်တကျကျင့်ကြံကြုပ်ပွားများအထောက်တော်မူပါတယ်ထိုနေ့ဝါဒီမှာရှင်အနန္တဂုရုမြတ်ကသောတာပတိသုတ်တံကိုနာကြရတဲ့အတွက်အရှင်ဘုရားမထေရမဒီသုတ်တံကိုနာကြကိုရရှိတဲ့အတွက်သောတာပတိမညာဘုံညာကိုဆိုက်ရှိသွားတဲ့သရဘန်းတူဖြစ်ပါတယ်။ဒီတော့ဒီယောဝနာတင်ညာတင်္ခါရဝိညာဉ်ခေါ်တဲ့ဒီခန္ဓာငါးပါးကိုအရှင်အနန္တကုရမြတ်ပြီးထိုချင်းကောင်မှာပရိညာပညာသုံးမျိုးဖြစ်ပိုင်ပိုင်ခြားခြားသိပလားလို့မေးเสียတော့ရှိတယ်နော်။သိနေတဲ့အဆင့်ဖြစ်သွားပြီ။အရိယာမညာဘုံညာကိုတော့မဆိုင်သေးတာအဲ့ဒါဆိုဖြင့်သင်္ခါရုပ္ပကညာတို့တိုင်တော့အောင်ပေါ့လေ ယုတ်ဒီဉာဏ်ဒီကိုညာတာပရိညာဒီနပရိညာဘာနာပရိညာခေါ်တဲ့ပရိညာပညာသုံးမျိုးဖြင့်ပိုက်ခံတည်ပြီးဖြစ်ပါတယ်။ဘာကြောင့်ပြောနိုင်တယ်လဲ။ထိုအတွင်းမှဒီလက်ခေါ်မဲ့တုတ်တဲ့အရှင်အနန္ဒဂုရုမြတ်ကျွတ်တော်ဝင်တဲ့တုတ်တံကိုလှမ်းကြည့်မယ်ဆိုရင်သောတပတိမညာဘုညာဆိုင်တဲ့တုတ်တံကိုနောက်ပိုင်းမှာရှုခဲ့ပါပါတယ်နော်။ဒီကျုပ်ကိုလှမ်းကြည့်မယ်ဆိုရင်ဒီကျုပ်ကအရှင်အနန္ဒဂုရုမြတ်ကစနစ်တကျရှုထားပြီးရှုတတ်ပြီးဖြစ်နေတယ်။ရှုထားပြီးလည်းဖြစ်တယ်တော့ဖြစ်နေပါလေ။နောက်နေ့ကအရှင်နန္ဒဂရောမြတ်ဒီသောတပတိမညာဘုညာစိတ်ကြီးနဲ့တပင်ငယ်ချင်းတိက္ခပရိသမီရာညာကိုရရှိတော်မူတဲ့သရောကောင်းတူဦးဖြစ်တယ်။ပရိသမီရာညာလေးပါးကိုရရှိတဲ့သရောကောင်းတူဒီရှေရှေဘုရားရှင်တို့ဤသန္နာတော်တွင်၌သင်္ခါရုပက္ခညာတို့တိုင်အောင်သမထဝိပဿနာဘာဝနာကမ္မထာတွေကိုစနစ်တကျကျင့်ကြံကြိုးကိုပွားများအထောက်အကူခြင်းဆိုတဲ့ပုဗ္ဗယောဂနဲ့ပြည့်စုံရာမြတ်ဓမ္မတာဖြစ်ပါလေ။ရှင်ရှင်ဘုရားရှင်တို့ရဲ့သာသနာတော်နေ့ကသင်္ဃာရုပ္ပကညံတို့တည်အောင်တမထဝိပါဒနာဘာဝနာတွေကိုစနစ်တကျကြည်ညာကျိုးကိုပွားများအပ်တော်မူလာတဲ့တနည်းအားဖြင့်ပြောရင်ကဘာတသိနဲ့ကြည်ပြီးပါမီဖြစ်လာတဲ့ဒီတော်ကတူအဖို့တဝါရင်းတော့အပ်ထုတ်လိုက်တဲ့အချိန်ကမှယုတ်ကလေးနံလေးတော့ဘာမှမသိဘူးဆိုတာကတော့ဖြစ်နိုင်မှာမလားမဖြစ်နိုင်ဘူးဘာဖြစ်လို့လဲခဏခဏဘုန်းကြီးဟောဖို့ပါတယ်နော်ဝိပဿနာဉာဏ်မှာသင်္ခါရုပ္ပကဉာဏ်ကဲ့သို့သောအထွတ်ထိပ်သောရရှိသောအောင်ဝိပဿနာဘာဝနာကမ္မဋ္ဌာန်းကိုသိပြန်ပြီးတော့ဘောဓတခုရန်တော်တစ်ပါးအဆုံးသတ်တော်မူဆိုကြပါစို့နော်ဒုအဆုံးသတ်တဲ့ယဟန်တော်ကမိမိကလည်းသီလစင်ကြင်ဒီကအကြောင်းတရားအစဉ်တည်းမြင်မှနေတဲ့သမထဝိပဿနာဘာဝနာကမ္မဋ္ဌာန်းကိုကြည်ညာကြိုးကိုပွားများအထောက်ပြီးခြင်းဆိုဒီကအကြောင်းတရားဒီအကြောင်းတရားကြောင့်မိမိကအကြင်များနတ်မြေနှလုံးကကိုစိတ်ဓာတ်ကညှုတ်ကင်းခြင်းခဲ့ရင်ထိုနတ်မြေနှလုံးကကိုရန်တော်မူသည့်အချမ်းမဲ့နဲ့ရောက်ရှိသွားနိုင်ပါれ။နတ်မြေနှလုံးကကိုရောက်ရှိသွားခဲ့ရင်ဘာဖြစ်လဲ။သောတဏတန်ထံဓမ္မဝတ္တပလောဟတိသောဗုဒ္ဓတတိကုလံဂုရုမဟာရောအိညတရာဒေဝနိဂံယဥပပိစ္ဆတိသောထွေယံတော်ဒီမုခတတိပတိလလင်တိဖြစ်ဖြစ်ကာလဂုရုမဟာရောသေခြင်းကိုပြုလုပ်ခဲ့ပြီးရှိသောအညာတရံဒီဝနိကယအမမထတဘဘသောနတ်ပြည်နာလောကသောဥပပိစ္စတိပရိတန်ဒီအပြင်ကရောက်ဒီနေရပေ၏ဒီနေရာမှာတဏိလက်လို့ဒီသေးတယ်ဆိုတာကတော့ဘယံကြီးရဲ့တရားတော်တွေကိုအမှတ်မရပဲတင်းချင်းမျိုးကိုမဆုံးလို့ပါဘူးတဲ့အထက်ကကအရှင်းထားတယ်ဘုဒ္ဓရှင်အဖြစ်နဲ့ဘဝကိုပွေလုံးသားခြင်းကိုဆုံးလို့တယ်ဝိပဿနာဉာဏ်ဤကိုအဖြစ်ကြီးနဲ့ကြိုးစားအထောက်တော်လဲသမထဝိပဿနာဘာဝနာကမ္မထာဏိကိုသတိတိကျအထောက်တော်လဲအရိယာမဉ္ဇဉ်ဘုံညာမဆိုင်ဖြစ်တဲ့ဘဝတစ်ခုကိုအဆုံးသတ်သွားပြီအဆုံးသတ်သွားခဲ့ရင်စင်ကြင်ဒီနဲ့သီလတည်းဟုသောမြေပေါ်မှာရပ်တည်ပြီးအစဉ်အတက်မြေမှနေတဲ့သမထဘာဝနာဝိပဿနာဘာဝနာဆိုတဲ့ကောင်းမှုမျိုးစေ့ကုသိုလ်ကံမျိုးစေ့တွေကိုကြည်ကြစေပြုနေတဲ့ထိုသရောကောင်းအဖို့စိတ်ရကနတ်ပြည်နလောကတစ်ခုခုကိုညှုတ်ကင်းရှင်းခဲ့ရင်ထိုနတ်ပြည်နလောကကိုပရိသန္ဓေအဖြစ်ကပ်ရောက်ပြီးဒီနေရပြီဒီနေ့လည်းရေချင်းကမှာဘာဖြစ်လဲတတတတ္ထဓမ္မပတ္တပလဝန္တိတတ္ထတောနတိနာလောက၌တတ္ထထိုနာတဖြစ်သောတတ္တဝါဖြင့်တန်တား၌ဓမ္မပရဟံတရားပုံအစုတို့သည်ပလဝန္တိခြင်းရှားပေါ်လင်း၍နေကြလေကုန်၏နတ်ပြည်နာလောကရောက်သွား၏ထိုနာတဖြစ်တဲ့တတ္တဝါတန်တားမှာလူမြေလူလောကယဟန်ဘောကရှုခဲ့တဲ့တရားပုံအစုတို့သည်ခြင်းရှားပေါ်လင်းပြီးနေတယ်ဘာဖြစ်လို့လဲဒီယဟန်တော်ကယုတ်ဒီနန္ဒီကောနိစ္စဒုက္ခအနတ္တလက္ခဏာသုံးတန်ကျင်ပြီးတော့ဝိပဿနာရှုလိုက်တာမေဂာနိကာလအထိဖြစ်တယ်။သူရဲ့ဝိပဿနာဉာဏ်ကြီးကမရဏတဏ္ဍဆိုတဲ့နေရာကိုယူသွားတယ်။သင်္ခါရဉာဏ်ဒီကိုအနိစ္စသုံးဖို့ဒုက္ခသုံးဖို့အနတ္တရှုခဲ့မရဏတဏ္ဍဆိုကြပြီးတော့ဘောကအဆုံးသတ်ခဲ့တယ်သူတော်ကောင်းဖြစ်တယ်။ထိုမရဏတဏ္ဍဆိုကသင်္ခါရဉာဏ်ရဲ့အနိစ္စအခြင်းအရာသုံးဖို့ဒုက္ခအခြင်းအရာသုံးဖို့အနတ္တအခြင်းအရာကိုယူထားတဲ့အတွက်အသိဉာဏ်ဖြစ်နေတဲ့နတ်ပြည်နတ်လောကမှာတည်ရှိတဲ့ပရိသတ်ရှင်စိတ်ဘုံရှင်စိတ်သုတိစိတ်တို့ကလည်းထိုမရဏတဏ္ဍသို့ယူထမ်းခဲ့တဲ့သင်္ခါရတရားတွေရဲ့အနိစ္စအခြင်းအသောဟုဒုက္ခအခြင်းအသောဟုအနတ္တအခြင်းအရာကိုပဲသိတယ်။သိနေတဲ့အချိန်ကတည်းကဆက်လက်ပြီးအာရုံယူနေတဲ့အိမ်ဖြစ်ဘုံရှင်စိတ်ကိုယ်တိုင်ကသင်္ခါရတရားတွေရဲ့အနိစ္စအခြင်းအသောဟုဒုက္ခအခြင်းအသောဟုအနတ္တအခြင်းအရာတစ်ခုခုကိုအာရုံယူထားတဲ့အတွက်ထိုသူတို့ကလည်းနတ်ပြည်နတ်လောကရောက်ရှိသွားတဲ့အချိန်ခါမှာပြန်ပြီးတော့ရှင်ကြီးလိုက်တဲ့အခါဒီတရားပုတ်အစုတွေဒီသူ့တန်တမပေါ်လွင်ထင်ရှားပြီးတော့နေတယ်။နည်းနည်းလေးနားလည်လေအောင်ထပ်ပြီးပြောမယ်ဆိုရင်တော့အတိဘောမရဏတဏ္ဍဆိုပြီးတဲ့အချိန်ခါမှာမရဏတဏ္ဍဆိုရဲ့အဆုံးနဲ့သုတိကြတယ်ဆိုကြပါစို့။သုတိစိတ်ကြပြီးတဲ့နတ်ပြည်နတ်လောကမှာပရိသတ်တွေတည်ပြီးပရိသတ်တွေစိတ်ဖြစ်ပြီးတဲ့ဝင်စိတ်တွေကဆက်ပြီးပြီ။ဆက်ဖြစ်လိုက်တဲ့အခါကျတော့မရဏတဏ္ဍဆိုနဲ့ဒီဝင်စိတ်တွေနဲ့ကြားထဲမှာစိတ်ကြခဏဘယ်နှခုလောက်ချတယ်လဲ။နှစ်ခုလောက်ပဲ။
ဆုတိစိတ်ကဒီဘဘောပရိသန္တိစိတ်ကလေးရဲ့နတ်တော်ဘောပရိသန္တိစိတ်ကယဟန်ဘောကဆုတိစိတ်ကနတ်တော်ဘောကပရိသန္တိစိတ်ကဒီစိတ်တခဏလေးနှစ်ခုပဲခြားတယ်စက္ကန့်ပိုင်းတော့ရှိရလားမရှိဘူးအဲ့ဒီလောက်ဉာဏ်ဉာဏ်ကြီးဖြစ်သွားတဲ့စိတ်တခဏနှစ်ခုလောက်ပဲခြားနေတဲ့အခါဒီဘုံစိတ်ဒီမှာကမရဏတဏ္ဍာန်ကိုထက်တဲ့သင်္ခါရဉာဏ်ရဲ့အနိစ္စအခြင်းအရာတော့မဟုတ်ဒုက္ခအခြင်းအရာတော့မဟုတ်အနတ္တအခြင်းအရာကိုလှမ်းပြီးအာယုယူနိုင်တဲ့အတွက်ဘဝင်းအိမ်ချင်းဘဝင်းစိတ်ကိုယ်တိုင်ကသင်္ခါရဉာဏ်ရဲ့အနိစ္စအခြင်းအရာတော့မဟုတ်ဒုက္ခအခြင်းအရာအနတ္တအခြင်းအရာကိုသိနေတဲ့အတွက်ထိုယဟန်တော်ကမိမိရှုမထိုနတ္တကယဟန်ဘောကမိမိရှုမသုတ်တဖြစ်တဲ့တရားတွေကိုပြန်ပြီးပြီးဆင်ញင်လိုက်တဲ့အချိန်ခါမှာသုတ်တန္တမဒီတရားပုတ်အစုတို့ဒီဘောလုံးကြီးပေါ်နေတယ်ဘောလုံးကြီးပေါ်နေတော့ဘာဖြစ်ဘာဖြစ်တယ်ဒန္တောဝိခဝေတတုပ္ပတောအထာသောတတံခိပံယဝဟုတိတသာမိဟောတိမိခဝေစေတယံတို့တတုပ္ပတောတရားတော်ကိုအစီလျောက်၍ရှုမသုံးသတ်တော်တတိယဖြစ်ပေါ်ခြင်းသည်ဒန္တောနှုတ်လိလလေ၏အထံကောတကယ်ရှိစေမှာမောကသောတတံထိုနာသာဖြစ်တဲ့တတ္တဝသည်ခိဗံယောနိညာသောတဏျဝိသေသကာမိမညာဘုံညာနိဗ္ဗာန်ဆိုတဲ့တရားသူတရားမြတ်ကိုရရရှိသည်ဟောဒီဖြစ်၏တကယ်တမ်းပြောကြလို့ဆိုလို့ရှိရင်တရားတော်ကညာဖြင့်အရှင်မြတ်ကိုရှုမသုံးသတ်တတ်တဲ့တတိယဖြစ်ပေါ်ခြင်းကနှုံနေသေးတယ်မညာဘုံညာနိဗ္ဗာန်ဆိုတဲ့တရားသူတရားမြတ်ကိုလင်းလင်းမြန်မြန်ကြီးရရှိနိုင်ပါတယ်လို့ဒီလိုဘုရားရှင်ကအမှတ်ခံထားတယ်နော်ဒီလိုအမဂ္ဂကျင့်နဲ့ပြည့်စုံနေတဲ့တရားတွေကိုအရှင်အနန္တကုရောမြတ်ကကဘာတသိနဲ့ရှင်းပြီးလေ့ကျင့်ထားတဲ့သရောကောင်းဖြစ်တယ်။ခုနောက်ဆုံးမှာမိနဉ္ဇီတဲ့အချိန်ခါမှာလည်းနတ်ပြည်နတ်လောကကနေပြီးတော့ဥစ္စလို့ဘုရားအလောင်းတော်နဲ့အဒီတော်ကဆုတည်ပြီးတော့သူ့ပြည်လူလောကမှာအလာပဲပြည်တယ်နေဒီနေတဲ့ပုဂ္ဂိုလ်ဖြစ်ပါတယ်။ဥပန္နကဣတိတဲ့ယံကျင့်မရှင်မြတ်မိမာမီဖြစ်ခဲ့တဲ့ဒီသရောကောင်းအဖို့သင်္ခါရုပ္ပကညာတို့တရားဥပဒနာဘာဝနာကမ္မထတဏိသမထဥပဒနာဘာဝနာကမ္မထတွေကစီပြန်ခဲ့ဘူးခြင်းဒီဟုသောပါရမီကောင်းမှုကုသိုလ်အရှိန်ဝါဒုထေတွေကအလွန်အကောင်းနေတော့ယခုလိုမြတ်ကြီးရဲ့သာလာတော်တွင်သောဝင်ရောက်မြင်ခြင်းပြုလို့တဝါရင်းသောသမထဥပဒနာဘာဝနာတွေကိုအထုလိုက်တဲ့အချိန်ခါမှာယောဝရဏပညာသင်္ခါရဝိညာဉ်ခေါ်တဲ့ဒီခန္ဓာငါးပါးကိုသိဖို့ရန်အတွက်အလွန်အလွန်ကြီးခက်ခဲနေပါမလားဘုရားကတော့ဩပါရမီမျိုးစိတ်ကစကားပြောနေပြီနော်ဒီတော့ဒီနေရာမှာအရှင်အနန္ဒကုရောမြတ်ကြီးကိုအရှင်ဘုံနာမထေရ်ဆံမဲ့အာနန္ဒသုတ်တန်တို့အမိတက်ထားတဲ့ကျင်းမောဥပမာဖြင့်ဟောကြားမဲ့သုတ်တန်ကိုကြားနာခွင့်ရရှိတဲ့အချိန်ခါမှာအရှင်အနန္ဒကုရောမြတ်ကြီးယောဝေနတိညာသင်္ခါရဝိညာဉ်ခေါ်တဲ့ဒီခန္ဓာ၅ပါးတွေကိုပရိညာပညာသုံးချက်ဖြင့်ပိုင်ပိုင်ခြားခြားသိတံတလသိထားခြင်းဖြစ်နေပြီဒီချက်ကိုမှတ်ထားဖို့လိုတယ်နော်ဒီဓာမီဖြစ်တော်လဲသောတပတ္တိမညာခုံညာတော့ဆိုင်ပလားမဆိုင်သေးဘူးထိုအချိန်ခါမှာရှင်အနန္ဒကရောမြတ်နဲ့အရှင်ဘုံနာမထေရ်တို့သိရှိခြင်းဖြစ်တယ်တဝါရင်းတရားအထုတ်နေတဲ့သရောကောင်းပါအဲဒီတော့ဒီအချိန်ခါမှာအရှင်ဘုံနာမထေရ်ခြံကဒီတရားကိုနိုင်တဲ့အချိန်ခါမှာဒီယောဝိနသဉ္ဇဏိကရဝိညာဉ်ဆိုတဲ့ဥပါဒနဲ့ခန္ဓာ၅ပါးကိုပရိညာပညာသုံးချက်ဖြင့်ပိုင်ပိုင်ခြားခြားသိရင်ဆိုတော့ဒီပရိညာအကြောင်းလေးကိုဘုန်းကြီးနည်းနည်းလေးအကျဉ်းချုပ်ပြီးရှင်းပြပါမယ်နာမရူပပရိစ္ဆေဒဉာဏ်နဲ့ပြည့်စုံပရိက္ခဉာဏ်ကြီးများနှစ်ပါးကိုတော့လောကီဘိုင်းမှာပေါ့လောကီပရိညာဘိုင်းမှာဉာဏ်တပရိညာလို့ခေါ်ပါတယ်ဝိပဿနာဉာဏ်ဖြင့်ထိုးထွင်းပြီးသိတဲ့သိတဲ့ဝိပဿနာဉာဏ်ဤအချက်ကအာယုန်ကိုပိုင်ပိုင်ခြားခြားသိတတ်တဲ့ဉာဏ်လေလို့ဒီလိုဆိုလိုပါတယ်ဒီတော့ဒီနာမရူပပရိစ္ဆေဒဉာဏ်ဆိုတာကဘယ်လိုဉာဏ်မျိုးလဲလက္ခဏာရတသစ္ဆုပဋ္ဌာနာပဋ္ဌာနာဝတိနာနာမရူပပရိကဟောတိသုဝိကောတိနာမလက္ခဏာရတသစ္ဆုပဋ္ဌာနာပဋ္ဌာနာဝတိနာလက္ခဏာရတသစ္ဆုပဋ္ဌံပရထံတောဤအစွမ်းအဖြင့်နာမရူပပရိကောနန္တိယောကောဒိဋ္ဌိတတ်တော်ဉာဏ်တိဒိဋ္ဌိဝိသောတိနာမဒိဋ္ဌိဝိသောတိမိဤဒီလိုဘုန်းကြီးတို့ငယ်စဉ်အခါကဆရာသမားရှင်မှဒုထောက်ပြီးသင်ခဲ့ရတဲ့အပိဓိမ္မာတသင်္ခါအထက်ကထာလို့ခေါ်ဆိုအပ်တဲ့သိညုံကျမ်းလေးကပြောနေပါတယ်နော်ဟောအထက်ကထာကြီးတွေအတူတူဖြင့်မဟာသီဗရဏသုတ်တံအထက်ကထာအစရှိတဲ့ထိုးထိုးအထက်ကထာကြီးတွေအတိုင်းမြင်ရမှုရေးသားထားတဲ့စကားအစဉ်လေးဖြစ်ပါတယ်လက္ခဏရတ္တပုဗ္ဗလံဗရဒ္ဓာကြီးအဖြစ်ရုပ်ရှင်နန္ဒီကိုသိသိကြတဲ့ဉာဏ်ဒီနာမရူပပိကဉာဏ်လည်းဖြစ်တဲ့နာမရူပပရိစ္ဆေဒဉာဏ်လိုလည်းခေါ်ပါတယ်သောနာမရူပပရိစ္ဆေဒဉာဏ်ဒီဝိပဿနာဉာဏ်ဖြင့်
ထိုတွင်သိရမယ်၄တဲ့သိတဲ့ဝိပဿနာဉာဏ်ကြီးအရှုကအာယုံဖြစ်တဲ့ခန္ဓာ၅ပါးဒုက္ခသစ္စာတရားလို့ခေါ်ဆိုအပ်တဲ့ယုတ်ဒီနန္ဒီကိုပြင်းပြင်းထန်ထန်သိတတ်တဲ့ဉာဏ်ဖြည့်ဖြည့်ကြောင့်ညာတ္တပရိညာလို့ဒီလိုလဲအမည်ရတယ်နောက်တစ်ခုသိစရာပရိကညာထိုယုတ်နန္ဒီရဲ့အကြောင်းတရားတွေကိုသိသိတတ်တဲ့ဉာဏ်ဒီပါညာနဲ့ဝိစရာပရိကညာအဲ့ဒီအကြောင်းတရားတွေထဲမှာ အတိဒီဟေတောပိစ္ဆာဣဒာနိဖလပိစ္ဆကံဣဒာနိဟေတောပိစ္ဆာအယိဖလပိစ္ဆကံဆိုပြီးတော့သမ္မောဟဝိညောတိနိအထက်ကရဝိညောတိမဲ့အထက်ကရမြတ်ကပရိသမီရာမဲ့ပါဠိတော်ကြီးကိုကိုးကားပြီးတော့ဒီဂါထာလေးဒီကုံးထပ်ပါတယ်ဒီဂါထာလေးကိုလည်းအရှင်အနုရဒမထေရမြတ်ကမိမိရဲ့အဘိဓမ္မာတသင်္ခါကျမ်းထဲမှာထည့်သွင်းပြီးတော့ဖော်ပြထားပါတယ်နော်ဘာပြောတာလဲ အနည်းငယ်မျိုးလိုပြောဆောင်ခဲ့တဲ့ဝိသဒနာဥပဒဏ်တို့ခြံရထားအပ်တဲ့သင်္ခါရကံဆိုတဲ့အကြောင်းများတွေကြောင့်ဒီဘဝမှာဝိညာဉ်နဲ့ရောက်တက်လာတဲ့နဖတ်ဝေနာခေါ်တဲ့အကျိုးခန္ဓာ၅ပါးဖြင့်ရှင်းပြဖြစ်ပေါ်လာတယ်ဒီဘဝမှာအတ္တတဖန်ထမှန်ပြီးမျိုးလိုပြောဆောင်နေတဲ့ဝိသဒနာဥပဒဏ်တို့ခြံရထားအပ်တဲ့သင်္ခါရကံလေးကြောင့်နောင်အနာဂတ်မှာဝိညာဉ်နဲ့ရောက်တက်လာတဲ့နဖတ်
ီပညာနဲ့ဝိဇ္ဇာပရိက္ခဉာဏ်ဖြစ်ပါတယ်နော်အဲဒီနမရူပသိတိဉာဏ်နဲ့ဝိဇ္ဇာပရိက္ခဉာဏ်နှစ်ပါးဒီဝိပဿနာဉာဏ်ဖြင့်ရှုမြင်ရှုလိုက်တဲ့ဝိပဿနာဉာဏ်အရှုကအယုန်တွေကိုပန်းမင်းချာချာထိုးထွင်းသိတတ်တဲ့ဉာဏ်ဖြင့်ကျောက်ဉာဏ်တပညာလို့ခေါ်တယ်အဲဒီတော့ဒီအကြောင်းဉာဏ်တွေသစ္စာဒိဋ္ဌာနာနိယဘာသစ္စာလဲသမုဒိယသစ္စာတရားအကျိုးခန္ဓာငါးပါးယူတရားနဲ့တရားတွေကဒုက္ခသစ္စာတရားဒုက္ခသစ္စာတရားသမုဒိယသစ္စာတရားနှစ်ပါးကိုထိုးထွင်းသိတတ်တဲ့ဉာဏ်ကိုဉာဏ်ပညာလို့ခေါ်တယ်နော်ဒါလောကီပိုင်းဒိဋ္ဌာနမဉ္စဆိုတာကတော့ဒုက္ခသစ္စာအမည်ရတဲ့ခန္ဓာငါးပါးယူတရားနဲ့တရားသမုဒိယသစ္စာအမည်ရနေတဲ့အကြောင်းတရားတို့အကြောင်းကြားနေတော့ဗတော်ခန္ဓာငါးပါးယုတ်တရားဉာဏ်တရားတို့ဤဖြစ်ပြီးပြနေတဲ့သဘောကိုဉာဏ်နဲ့မြင်အောင်ကြည့်ပြီးအနိစ္စလို့သုသာဆင်းခြင်းဆုံးဖြတ်ခြင်းချတယ်။ဖြစ်ခြင်းဉာဏ်ချင်းဖြင့်အနိစ္စခံရတဲ့သဘောတွေကိုဉာဏ်နဲ့မြင်အောင်ကြည့်ပြီးဒုက္ခလို့သုသာဆင်းခြင်းဆုံးဖြတ်ခြင်းချတယ်။မမြင်ရှိတဲ့အခြင်းအခဲအခိုင်မာဖြစ်တာအပြင်ဒီနေ့အတ္တမဟုတ်တဲ့သဘောတရားကိုဉာဏ်နဲ့မြင်အောင်ကြည့်ပြီးအနတ္တလို့သုသာဆင်းခြင်းဆုံးဖြတ်ခြင်းချတယ်။ဒီလိုအနိစ္စလို့ဒုက္ခလို့အနတ္တလို့သုသာဆင်းခြင်းဆုံးဖြတ်ခြင်းချနေတဲ့ဉာဏ်တွေကိုတိရဏပညာလို့ခေါ်တယ်။ဉာဏ်ဉာဏ်ကြီးရပြောတော့သမထနာဉာဏ်နဲ့ဥရိယပြဉာဏ်နှစ်ပါးဖြစ်ပါတယ်။ထိုသမထနာဉာဏ်နဲ့ဥရိယပြဉာဏ်နှစ်ပါးသည်ဝိပဿနာဉာဏ်ဤအရှုကအာယုဖြစ်တဲ့ဒုက္ခတစ္ဆာသမုဒိယတစ္ဆာအမိယနေတဲ့ဉာဏ်တအမိယနေတဲ့သင်္ခါရတရားတွေကိုအနိစ္စလို့ဒုက္ခလို့အနတ္တလို့စူးစမ်းဆင်ခြင်ဆုံးဖြတ်ချက်ချနိုင်တဲ့ဉာဏ်နှစ်ပါးဖြစ်ခြင်းကြောင့်တိရဏပညာလို့ခေါ်တယ်။ဝဟနာပရိညာဆိုတာကတော့ဒုက္ခသစ္စာဒုက္ခရသစ္စာအမိယနေတဲ့သင်္ခါရတရားတွေရဲ့ဖြစ်မှုသဘောကိုလွတ်ပြီးတော့အပြည့်တည့်တဲ့ကိုတစ်ဖက်တည်းကြည့်လိုက်တဲ့အချိန်ခါမှာအဖြစ်ကိုမမြင်တော့ပဲအပြည့်တည့်တဲ့ကိုမြင်တဲ့ဘင်္ဂဉာဏ်ကနေစပြီးတော့အထေပန်ဝိပဒနာဉာဏ်အလုံးကိုတော့ဝဟနာပရိညာလို့ခေါ်ပါတယ်။ဘာကြောင့်လဲ။ဒုက္ခဉာဏ်ကနေစပြီးအထေပန်ဝိပဒနာဉာဏ်တွေကပယ်နေပယ်တဲ့ကိလေသာတွေကိုတည်ငါအဖြစ်ရှင်းရှင်းလင်းလင်းပြပြတတ်တတ်ပယ်စွန့်နိုင်တဲ့သွားအားရရှိတယ်။ဒီနေ့မိနေတဲ့သင်္ခါရတရားတို့ရဲ့အနိစ္စအချက်ဒုက္ခအချက်နတ္တအချက်ကိုလည်းပြမင်းချာချာသိတယ်။ဘယ်နဲ့ဘယ်နဲ့တဲ့ဒီလာကိုပယ်ပြီးတော့ဘယ်နဲ့ဘယ်နဲ့တဲ့ဒီလာကိုရင်္ဂအဖြစ်ပယ်ဆွတ်နိုင်တဲ့အတွက်ဘာဟာဏနဲ့အမိရတယ်။ဒီနေ့မိနေတဲ့သင်္ခါရတရားတို့ရဲ့အနိစ္စအချက်ဒုက္ခအချက်နတ္တအချက်ကိုလည်းပြမင်းချာချာထိုးထွင်းသိတတ်တဲ့အတွက်ပရိညာဟူသောအမိလည်းရတယ်။အထေပဲဝိပဿနာဉာဏ်အလုံးပဲဘာဟာဏပညာလို့ခေါ်တယ်။အဲဒီလိုပညာပညာ၃ချက်ဖြင့်ပန်းနိုင်ချာချာသင်္ခါရတရားတွေကိုထုတ်ပြန်မသိခဲ့ဘူးဆိုရင်သန္တာဝစီရဲ့ဒုက္ခကြီးကုန်မလားမကုန်ဘူး။ကိုညာဖြစ်တဲ့မညာပညာကိုသိတတ်တဲ့မညာကိုရမလားမရဘူး။ကိုညာကိုညာဖြစ်တဲ့နိဗ္ဗာန်ကိုမျက်မှောက်ပြုနိုင်မလားမပြုနိုင်ဘူးတဲ့။ဒါကတော့လောကီပညာပဲ။အရိယာမေတ္တရားကတော့မုတ်ချအဖြစ်ဗဟာနာပညာအမိရပါတယ်။ပရိယအဖြစ်တော့ဒိဋ္ဌနာပညာဗဟာနာပညာလို့ခေါ်တယ်။လောကီဥပ္ပဒနာဉာဏ်ကြီးကတော့မောဇ္ဇအဖြစ်ဗဟာနာပရိညာမိအမိရတယ်ပရိယအဖြစ်တော့ဒိဋ္ဌနာပရိညာဗဟာနာပရိညာလို့လည်းခေါ်နိုင်ပါတယ်မောဇ္ဇနဲ့ပရိယဆိုတာကတော့ဒီလိုပါမောဇ္ဇအဖြစ်တော့ညာတပရိညာဒိဋ္ဌနာပရိညာအမိရပြီးတော့ပရိယအဖြစ်ဗဟာနာပရိညာအမိရတယ်လောကဥပ္ပဒနာဉာဏ်ကြီးကကိလေသာကိုပယ်ဆင့်တယ်ဆိုတာကအကျင့်မဲ့ ယနေ့ပြဖြည့်ဖြည့်ပြီးတော့ပယ်စွန့်နိုင်တဲ့သဘောမရှိဘူး။တရင်ကအပြင်သာပယ်စွန့်တယ်။တရင်ကဆရာကဝိပဿနာဉာဏ်ဖြစ်ခဲ့ပြီးလေသာတွေမဖြစ်ဘူး။ဝိပဿနာဉာဏ်မဖြစ်တော့ဘူးထိုင်ပြီးထလိုက်ပြီ။ကိလေသာကထိမ့်သိမ့်ဖို့မရှိပဲအိန္ဒိယနာဝရသီလကိုလုံးလုံးချုံချုံမသိနိုင်တဲ့ပုဂ္ဂိုလ်အဖို့တဖန်ပြန်ပြီးတော့ဖြစ်ခွင့်ရှိနေသေးတယ်။ဒါကြောင့်တရင်ကအပြင်သာပယ်စွန့်နိုင်တဲ့သဘောရှိတယ်။အရိယမေတ္တရာကဒရင်ငါအဖြစ်သာပယ်ဆွတ်နေတဲ့အတွက်သူ့ကိုဗဟာနပညာလို့ခေါ်ခြင်းဒီပြိယအဖြစ်သာဒရင်ငါအဖြစ်ပယ်ဆွတ်ခြင်းဆိုတဲ့အကြောင်းပြိယတစ်မျိုးဖြစ်တာခေါ်ဆိုခြင်းဖြစ်ပါတယ်။အရိယမေတ္တရာကတော့မုစ္ဆာအဖြစ်ဗဟာနပညာဆိုတဲ့အမည်ကိုရတယ်။ဥပမာလောတပတိမညာတိကိလေသာကိုပယ်ဆွတ်တယ်။နေနယနိမိမူရှိတဲ့ဇာတိလပဒဗရမဏခေါ်တဲ့ကိလေသာတွေကိုအကျွမ်းမဲ့ယတိပြဖြည့်ရှင်းလိုက်တယ်။နောက်ထပ်တစ်ဖန်ဘရောမှပြန်ပြီးတော့မဖြစ်တော့ဘူးဒါကြောင့်မုစ္ဆာအဖြစ်အရိယမေတ္တရာကပဟာနပရိညာဆိုတဲ့အမည်ကိုရရှိတယ်ပရိယအဖြစ်ဒီနပရိညာနဲ့ညာနာပရိညာလို့လည်းအမည်ရရှိတယ်ဘယ်လိုလဲပရိယဆိုတာကအရိယမေတ္တရာဒီအတ္တကရတ္တအနိစ္စနိဗ္ဗာန်ကိုသတ်ပြီးတော့အာရုံယူတယ်အရိယမေတ္တရာအတ္တကရတ္တအနိစ္စနိဗ္ဗာန်တို့အပေါင်းစုံပြီးတဲ့အချိန်ခါမှာအတ္တကရတ္တအနိစ္စနိဗ္ဗာန်တရားတော်မြတ်ကြီးကအာင္ကရတ္တအနိစ္စနိဗ္ဗာန်တရားတော်မြတ်ကြီးကအာရမဏဒိဋ္ဌိတတ္တိဖြင့်ကျင့်ယူပြုပေးလိုက်တဲ့အတွက်ဒေါအိယမေတ္တရာကအာင္ကရတ္တအနိစ္စနိဗ္ဗာန်ဤအာရမဏဒိဋ္ဌိတတ္တိဖြင့်ကျင့်ယူပြုပေးလိုက်တဲ့အေဒအရှင်ဝတ္တတိဒုက္ခအကုအနိယူပြီးတော့ပူလောင်နေတဲ့ကိလေသာအပုမူကြီးကိုညှင်းအောင်ရှင်းလိုက်တယ်ညှင်းလိုက်တဲ့အတွက်အငြိမ့်ခံရတဲ့ကိလေသာအပုံကြီးထဲမှာလိစ္ဆာလေးပါးကိုမသိအောင်ဖုံးလွှမ်းထားတတ်တဲ့မောဟကိုလည်းယတိပြဖြည့်ရှင်းပြီးဖြစ်သွားပါတယ်လိစ္ဆာလေးပါးကိုမသိအောင်ဖုံးထားတဲ့မောဟတနည်းအားဖြင့်ဒုက္ခသစ္စာအမြင်ရတဲ့ဥပါဒနဲ့ခန္ဓာငါးပါးကိုမသိအောင်ဖုံးထားတဲ့မောဟသမုဒယသစ္စာအမြင်ရတဲ့အကြောင်းတရားတွေကိုမသိအောင်ဖုံးထားတဲ့မောဟလေးကိုလည်းအကျွတ်မဲ့ပယ်ရှားပြီးဖြစ်တယ်ဒါကအချက်တစ်ခုနောက်တစ်ခုကဒီဒုက္ခသစ္စာသမုဒိယသစ္စာတရားတို့ရဲ့အနိစ္စအချက်ဒုက္ခအချက်အနတ္တအချက်တွေကိုမသိအောင်ဖုံးထားတဲ့မောဟကိုလည်းအတွင်းမဲ့ပယ်ရှားလိုက်တယ်။မသိမှုမောဟအဝိဇ္ဇာကိုပယ်ရှားလိုက်တဲ့အတွက်ထိုယောဂီတို့ကောင်းဒီဒုက္ခသစ္စာတရားသမုဒိယသစ္စာတရားတွေကိုရောထိုဒုက္ခသစ္စာသမုဒိယသစ္စာတရားတို့ရဲ့အနိစ္စအချက်ဒုက္ခအချက်အနတ္တအချက်ကိုရောအချိန်မြင့်ပြန်ပြီးရှုခဲ့မယ်ဆိုရင်အချိန်မြင့်ပြန်ပြီးရှုလို့ရနေတယ်မြင်နေတယ်မြင်နေတဲ့အတွက်ကြောင့်ဒီလိုမြင်ရဆိုတဲ့အကြောင်းပရိယေတစ်မျိုးအဖြစ်အရိယမတရားဒီညာတပရိညာဒီရဏပရိညာဆိုတဲ့အမည်ကိုလည်းရရှိတယ်ဒါပရိယေတစ်မျိုးပဲနော်ဒီတော့အရိယတရားကောင်းမှန်ခဲ့ရင်ဒုက္ခသစ္စာအမည်ရနေတဲ့ဥပါဒနဲ့ခန္ဓာငါးပါးကိုသိတယ်လားမသိဘူးလားသိပါတယ်သမုဒိယသစ္စာအမည်ရနေတဲ့အကြောင်းတရားတွေကိုကသိတယ်လားမသိဘူးလားသိပါတယ်မသိဘူးဆိုလို့ရှိရင်ဘုရားဆွေလို့တဲ့အရိယာတော်ကောင်းဟုတ်ပါမလား
မဟုတ်ပါ
ဘူးနော်အဲဒါဒီသင်္ခါရတရားတွေရဲ့ဒီသင်္ခါရဒုက္ခသစ္စာသမုဒယသစ္စာအမြင်ရတဲ့ဒီသင်္ခါရတရားတွေကိုညာတပရိညာတိရဏပရိညာပဟာနပရိညာခေါ်တဲ့ဒီပရိညာပညာသုံးချက်ဖြင့်ပိုင်ပိုင်ခြားခြားမသိခဲ့ဘူးဆိုလို့ရှိရင်မန္တရဝိညာဒုက္ခရဲ့ကောဆုံးရာဖြစ်တဲ့နိဗ္ဗာန်ကိုမျက်မှောက်ပြုနိုင်မလားမပြုနိုင်ဘူးနော်မပြောနိုင်တဲ့အတွက်အရှင်အနန္ဒကုရောမြတ်ကဒီအနန္ဒတုတ်တန်လို့ခေါ်ဆိုရတဲ့တုတ်တန်ဒီလာတော်ကိုကျမ်းစာနေစဉ်အချိန်ခါမှာဒီဥပဒေနဲ့ခန္ဓာငါးပါးတွေကိုညာတပြိညာတိရဏပြိညာဘာဟာနပြိညာခေါ်တဲ့ပြိညာပညာသုံးချက်ဖြင့်ပိုင်ပိုင်ခြားခြားထိုးထွင်း၍တိတံတလောက်တော့သိနေပြီတိတံတလောက်ဆိုတာကမဲညာဖွညာဆိုင်သည့်တန်အောင်မရင်ကျက်သေးပြီအတွက်တိတံတလောက်လို့ပြောတာပါနော်အဲ့လိုသိနေတဲ့အချိန်ခါမှာအရှင်အနန္ဒကုရုမြတ်ကိုအရှင်ပုံနာမထေရကဒီသုတ်တန်လေးကိုဟောကြားပြတော်မူခြင်းဖြစ်ပါတယ်နော်အဲ့တော့ဒီသုတ်တန်လေးမှာအရှင်ပုံနာမထေရစပြီးဟောတာတော့ဘယ်လိုလဲတရားဓမ္မီအာဟုသောအနန္ဒဣတိဝါပရိသောဝါတဟရောယုဝမန္တနာကသတိကောအာဒာတိဝါပရိသောတိပညောတတိဣစေဝဥဒကပတ္တေသကံမူခနဲ့မိတ္တံပိစ္ဆဝခပိစ္ဆဝခဘာနောဥပဒါယပတိယနာနုပဒါယအောင်သောအနန္ဒငါရှိအနန္ဒတိယထဖြင့်ဖြစ်ခြင်းဖြစ်ရာနိုင်ငံပွဲရာလောကဥပမာတိကတဟရောငယ်ရွယ်လူနဲ့သောယဝပြုမြင့်သောမန္တနကဇာတိကောတန်ဇာစင်လက်ရှိသောဝါတန်ဇာစင်ချင်း၌မေမောလျက်ရှိသောဣဟုဝါအမျိုးသမီးသည်သောလကောင်ပရိသောဝါမျိုးသားသည်သောလကောင်
ပရိသံဒီထေဝံကြီးဖြူစင်ပန်းရှင်းလျက်ရှိသောပရိယောတန်ဒီမြို့မြို့ပြည်ကလေးတောက်ပါလျက်ရှိသောအာရာဒေဝကြီးမုံအပြင်း၌တော်လောင်းအင်းစီကြီးနေတန်ရှင်းလျက်ရှိသောဥဒကပတ်ဒေဝကြီးခွဲ၌တော်လောင်းတကံမုခနိမိတ်တံမူမီရဲ့မျက်နှာရိတ်ကိုပိဿဝခာမနောဉာဏ်ဖြင့်စုဆောင်ဆင်ခြင်ခဲ့သည်ရှိသောဥပဒါယအဆွေဒီရပတိယတည်နေလျာဤအနုပါဒါယအဆွေမပြုမှု၍နောပတိယမတည်နေလျာမန္တိတကုဆွေကြပါသို့ကျင်းလင်တန်ရှင်းနေတဲ့မှန်တန်တန်စီနဲ့အလှပြင်းနဲ့လုံငယ်ရကိုမွေးလျော်ပျော်ပိုက်နှိမ့်ချက်နေတဲ့ငရွယ်လူနဲ့နေတဲ့အမျိုးသားသောအမျိုးသမီးအဲ့ဒီအမျိုးသမီးကကျင်းလင်တန်ရှင်းနေတဲ့မှန်တစ်ချက်ရှုမှတ်သွားပြီးတော့မတ်တရက်လိုက်ပြီရတဲ့လေးရဲ့အချိန်ခါမှာမိမိရဲ့မျက်နှာကိုဒီမှန်နဲ့မှလှမ်းကြည့်တော့မမြင်ဘူးလားမြင်တယ်ဒီလိုမျက်နှာကိုမြင်နေတာချင်းဒီမှန်ကိုအစွန်းပြုတ်ပြီးမှမြင်ရခြင်းဖြစ်တယ်မှန်မရှိခဲ့ရင်ဒီမျက်နှာကိုမြင်ပါမလားအစွန်းမပြုတ်ဘဲနဲ့မမြင်နိုင်ဘူးနော်နောက်တစ်ခုရှင်နေနေတဲ့ရေခွက်တစ်ခုရှိတယ်ဆုံးချက်ပါဆိုတပိတ်တို့လို့နော်ဒီရှင်နေတဲ့ရှင်နေတဲ့ရေခွက်တစ်ခုထဲမှာတော့ပြီးမိမိရဲ့မျက်နှာကိုလှမ်းပြီးကြည့်တယ်ကြည့်လိုက်လို့ရှိရင်မိမိရဲ့မျက်နှာရိတ်ကိုဒီကြည်လင်တန်ရှင်းနေကြည်လင်တန်ရှင်းနေတဲ့ရိတ်ခွဲထက်တော့ဖို့ရေထဲမှာမိမိရဲ့မျက်နှာရိတ်ကိုလှမ်းပြီးကြည့်လိုက်လို့ရှိရင်မတွေ့နိုင်ဘူးလားတွေ့နိုင်တယ်ကြည်လင်တန်ရှင်းနေတဲ့ရေကိုအစွန်းပြုတ်ပြီးတော့သံဃာမိမိရဲ့မျက်နှာကိုတွေ့ရတယ်။ကြည်လင်တန်ရှင်းတဲ့ရေမရှိဘူးဆိုရင်မိမိရဲ့မျက်နှာကိုတွေ့ပါမလား
။
မတွေ့နိုင်ဘူးတဲ့နော်။ဒါကဥပမာစကားရ။အဲ့ဒီဥပမာလေးကိုအခြေခံပြီးတော့ဧဝမေဝကောအာဟုသောအာနန္ဒရူပဥပါဒါယအတ္တမိတိဟောတိနာဥပါဒါယဝေဒနာဉာဏ်တိခါရဝိညာဏဥပါဒါယအတ္တမိတိဟောတိနာဥပါဒါယအောင်သောအနန္တငတ်ရှိအနန္တဧဝမြောကောဤဥပမာအတုသားဖြင့်ရူပံယုံမြောကောဥပါဒါယအစွတ်ပြိပေအတ္တမိတိငါဖြစ်ဟူသောတဏှာဆွမ်းမနာဆွဒိဋ္ဌိဆွသည်ဟောတိဖြစ်ပေါ်၍လာရပေ၏အနုပါဒါယအစွတ်မှပြုမှု၍နောဟောတိဖြစ်ပေါ်၍လာရသည်ကမဟုတ်ပေဝေဒနာဉာဏ်သင်္ခါရဝိညာဏဝေဒနာဉာဏ်သင်္ခါရဝိညာဉ်တရားကိုဥပါဒါယအစွတ်ပြိပေအတ္တမိတိငါဖြစ်ဤဟူသောတဏမာနဒိဋ္ဌိအစွဲသုံးမျိုးသည်ဟောတိထင်ရှားဖြစ်ပေါ်၍လာရပေ၏အနုပါဒါယအစွဲမပြုမှု၍နောဟောတိဖြစ်ပေါ်၍လာရသည်ကမဟုတ်ပေအရှင်အနန္တဂုရောမြတ်ကတော့ပညာရှိတော်ကောင်းဖြစ်နေခြင်းကြောင့်ဒီလောက်ပြောလိုက်တာနဲ့နားလည်းမတော်ဘူးလားနားလည်းပြောတယ်ဒီနေ့ပိဋကတ်တွေနားလည်းပါမလားနားလည်းတဲ့ပုဂ္ဂိုလ်လည်းရှိခြင်းရှိမှာနော်နာမလည်းတဲ့ပုဂ္ဂိုလ်လည်းရှိခြင်းရှိမယ်ဒီပိုင်းနဲ့ပတ်သက်ပြီးတော့အင်္ဂရာဆရာတော်ကလည်းလည်းစိတ်ဝင်စားဖွယ်လေးကိုရှင်းလင်းတင်ပြထားပါတယ်နော်တန်ရှင်ပရိသုတ်တအာဒါသမန္တလပရိသပညာယတိဂိမ္ပနန္တဩလောကယတသမပကမုခံပညာယတိပရမုခံတိတန်ထုမျက်နှာရိပ်သည်တန်ထုပုံသူဖြစ်တဲ့မျက်နှာရိပ်သည်ပရိသုတ်တတန်ရှင်းစင်ကြသောအာဒါသမန္တလခြင်းမူအပြင်ကိုပရိသအဆွတ်ပြီးပြညာယတိထင်ရှားဖြစ်ပေါ်၍လာရပေ၏ကျင်းလင်းတန်ရှင်းနေတဲ့ခြင်းမုံလေးရှိမှမိမိကတွားရက်လိုက်ရင်ခြင်းမုံအတွင်းမှမိမိရဲ့မျက်နှာပုံသူမျက်နှာတစ်ခုထင်လာပြီအဲ့ဒီထင်လာတဲ့ဒီခြင်းမျက်နှာရိပ်ပြီးခြင်းမုံကျင်းလင်းတန်ရှင်းနေတဲ့ခြင်းမုံအပြင်ကိုအဆွတ်ပြုပြီးမှသာလျှင်ထင်ရှားလာရထင်ရှားလာတဲ့အချိန်ကကြတော့ဂိဗ္ဗန္တံဩလောကယတသကံမုခံပညာယတိပရမုခံတန်ထုပုံသူဖြစ်တဲ့မျက်နှာရိပ်ကိုဩလောကယတောကြည့်ရှုရင်းနေတဲ့ပုဂ္ဂိုလ်ဤတဏ္ဍ၌သကံမုခံမိမိရဲ့မျက်နှာရိပ်ဖြင့်ပညာယတိဂိဗ္ဗန္တထင်ရှားလေလာနေသလိုပရမုခံသဘာဝရဲ့မျက်နှာရိပ်သည်ပညာယတိဂိဗ္ဗန္တထင်ရှားလေလာနေသလိုပုံတူလေးမှန်ရှိမှကျင်းလင်းတန်ရှင်းနဲ့မှန်ရှိမှသွားရက်လိုက်ပြီမှန်နဲ့မှပုံတူမျက်နှာရည်တစ်ခုပေါ်လာပြီပေါ်လာတဲ့ဒီမျက်နှာရည်ဒီမိမိရဲ့မျက်နှာရည်လားသူတော်ဘာရဲ့မျက်နှာရည်လားဘယ်လိုပြောကြလဲဟင်အဲ့ဒါပဲနည်းနည်းလေးစဉ်းစားကြည့်ကြနော်ပညာရှိတွေရဲ့ဒါစဉ်းစားခံလေးပဲအဲ့သူကဘယ်လိုစဉ်းစားကြလဲယတိတကံဘုံညာပရမုခဟောတော်ပညာရှိက
ယနေ့အကြံဉာဏ်ကံမူခနဲ့ဗိဒ္ဓမိမိယမျက်နှာရိပ်ပြီးဘဝရဖြင့်ညာအံဗရမုခံမိမိဘက်သို့ကျောပေကျောပေနိဟုတ်တော်ဝါဖြစ်ပြီးပညာရိပ်ရာထင်ရှား၍နေလျာ၏မင်္ဂအရှိဘက်မှာရှိတယ်ဆိုကြသောမယင်ရှိမှမိမိကအရှိကိုမျက်နှာမှုန်ပြီးတော့တွန်းကြလိုက်ပြီမိမိကအရှိကိုမျက်နှာမှုန်ထားတဲ့အတွက်မိမိရဲ့နောက်ကျောပဲအပိုင်းပြီးအနောက်ဘက်ကိုတည်ရှိမနေဘူးလားတည်ရှိတယ်အကယ်၍မှန်တဲ့မှာတည်ရှိနေတဲ့မျက်နှာရည်မိမိရဲ့မျက်နှာရည်ဖြစ်ခဲ့မဲ့ဆိုရင်မိမိကအရှိဘက်ကိုလှည့်နေတဲ့အတွက်မှန်တဲ့ကမျက်နှာကလည်းအရှိဘက်ပဲမျက်နှာလှည့်ဖို့မလိုဘူးလားလိုပါလေအရှိဘက်မျက်နှာလှည့်သလားမလှည့်ဘူးကဲ့ဒါဖြင့်ကိုမြင်နေရင်ကိုဟုတ်တယ်လို့ပြောလို့ရမလားမရပါဘူးဟမ်အဲ့ဒါပဲစဉ်းစားကြစဉ်းစားကြနော်အေးကိုကမြင်နေရင်ကိုကအရှိဘက်လက်နေမှန်တဲ့ကအရုပ်ကလည်းအရှိဘက်နဲ့လက်ရမယ်မိမိဘက်ကိုကြည့်နေတဲ့မိမိဘက်ကိုကြောခိုင်းနေရမယ်ဘာဖြစ်လို့လဲကိုကအရှိဘက်မျက်နှာမူပြီးအနောက်ကိုကြောပေးထားတယ်အရှိဘက်မျက်နှာမူပြီးအနောက်ကိုကြောပေးထားတဲ့အတွက်မှန်ကန်မှထင်နေတဲ့အရေးဒီမိမိရဲ့မျက်နှာရင်ဖြစ်ခဲ့ရင်မိမိကအရှိကိုမျက်နှာမူပြီးအနောက်ကိုကြောပေးတယ်လို့မှန်တဲ့ကအရေးကလည်းအရှိကိုမျက်နှာမူပြီးတော့အနောက်ကိုကြောပေးရမယ်ဟုတ်မဟုတ်ဘူးဒီနေရာမှာမှန်မရှိတဲ့နေရာမှာရက်ကြည့်ပေါ့အရှိဘက်မျက်နှာမူပြီးတော့ကိုကအနောက်ကိုကြောပေးမတ်တရနေမယ်ဆိုရင်ဘသူမကြည့်ကြည့်ဒီပုဂ္ဂိုလ်ဟာအရှိမမျက်နှာမူပြီးအနောက်ကိုကြုံပြီးနေတယ်လို့မပြောနိုင်ဘူးလားပြောနိုင်တယ်အခုမှန်တဲ့ကအရင်ကအရှိဘကိုမျက်နှာမူပြီးတော့အနောက်ကိုကြုံပြီးတဲ့ပုံစံဟုတ်သလားမဟုတ်ဘူးဟောအထပရတမဝိယဝနာတိဟိအပရိဒါဟောတဝပညာရေယအထထုံးသွင်းဖြစ်ခဲ့နေရင်ပရတံဒုရဘာဤမျက်နှာရိပ်ပြီးဘဝိယဖြစ်ခဲ့ညာအံအထထုံးသွင်းမဟုတ်ပါနဲ့ပရတံဒုရဘာဤမုခဏိမိတ္တမျက်နှာရည်သည်ဘဝိယပညာအဝဏ္ဏတိဟိအယောအစဉ်စတိတို့ဖြင့်အတ္တရိတံမတုညီသည်ဟုတ်တော်ဖြစ်၏ပညာရည်ရာထင်ရှား၍လာလျာ၏ကဲမိမိမျက်နှာရည်မဟုတ်ဘူးသူတော်ဘာရဲ့မျက်နှာရည်ဖြစ်တယ်ဆိုရင်လည်းမှန်တဲ့မှာပေါ်နေတဲ့မျက်နှာရည်သည်မိမိရဲ့အတ္တအရေးအယောအစဉ်ပုံသဏ္ဍာန်အနိယထမဲ့ပါရမပါရမျက်လုံးဆေးဆိုတာမဆိုတာနှုတ်ခမ်းဆေးဆိုတာမဆိုတာတတ်နေဖြင့်အလုံးသူတော်ဘာနဲ့မတူပဲမိမိနဲ့သာတူနေတဲ့သဘောရှိတယ်သူတော်ဘာနဲ့တူသလားမတူပါဘူးအဲဒီတော့တခြားပုဂ္ဂိုလ်ရဲ့မျက်နှာဖြစ်ခဲ့မယ်ဆိုလို့ရှိရင်မိမိနဲ့မတူတဲ့ပုံကရံဒီမှန်နေမှာခင်မရဘူးလားခင်နေရမယ်အဲဒီတော့မိမိရဲ့အတ္တကဝိုင်းမှန်နေမှာလည်းအတ္တဝါအတိုင်းခင်နေရမိမိမျက်လုံးဆေးဆိုထားရင်မှန်နေမှာလည်းဆေးဆုပ်ထားတဲ့အတိုင်းခင်ရမယ်နှုတ်ခမ်းကိုဆေးဆုပ်ထားခြင်းရဲ့မှန်တယ်မှလည်းနှုတ်ခမ်းဆေးဆုပ်တဲ့အတိုင်းမထင်ရဘူးလားခင်မြင်ရမယ်အသားရင်အယောင်ရှင်ပုံကရာအချိုးအစအနတ်တွေကမိမိမျက်နှာရည်မဟုတ်ကြဘူးဆိုရင်တမျိုးထင်ဖို့မကောင်းဘူးလားကောင်းနေတယ်တသမန္တအတ္တနာဘောရသတသမထို့ကြောင့်တန်ထုံမှန်အတွက်၌ထင်နေတဲ့မျက်နှာရည်သည်အတ္တနာမိမိရဲ့မျက်နှာရည်သည်လည်းပဲနဟောတိမဖြစ်ပေပရဏာသရဘာဣညနာယိတိလည်းပဲနာဟောတိမဖြစ်ပေမိမိရဲ့မျက်နှာရည်လည်းမဟုတ်ဘူးသူတော်ဘာရဲ့မျက်နှာရည်ကမဟုတ်ဘူးလေသဘောပေါက်သလားဒါလည်းပုတ်ခြင်းမပေါ့ဦးမယ်နော်အာတတံဘာနာလိသယနိဘာတာရူပနာမတံပညာယတိဒီဝဒံနိအာတတံမှန်ကုန်လိသယအမိဒီရဲ့နိဘာတာရူပနာမထင်ရှားလာတဲ့ယုတ်မီလီယုံကြည်ဤဟူ၍တန်ထိုမျက်နှာရည်ကိုတန်ထိုမျက်နှာရည်ဒီပညာယတိနိဗ္ဗာန်ရူပနာမပညာယတိနိဗ္ဗာန်အမိရှိတဲ့ယုတ်တရားမိသည်ထင်ရှား၍လာဤဟူ၍ဝရံတိဆရာမြတ်တို့မိတ်ဆွေတော်မူကြလေကုန်၏တကယ်တော့ဒီမျက်နှာရည်မှန်ကအစွဲပြုတ်ပြီးတော့ထင်ရှားလာတဲ့အရေးတစ်မျိုးလို့ဒီလိုဆရာကြီးကပြောကြတယ်မှန်ကအစွဲပြုတ်ပြီးတော့မှန်နဲ့မှထင်လာတဲ့အရင်ပုံလိုတစ်မျိုးသာဖြစ်တယ်တကယ်မျက်နှာဟုတ်သလားမဟုတ်ဘူးတကယ်မျက်နှာဟုတ်တယ်ဆိုတော့ဒီနောက်ထပ်နည်းနည်းလေးထင်ရှားတဲ့ဥပမာလေးတစ်ခုနဲ့ဘုန်းကြီးကပ်ပြီးပြောမယ်အဲ့ဒီမှန်တဲ့ကမျက်နှာရင်ကိုဒေါသဖြစ်တယ်ကိုလှချင်လို့မလှတာနဲ့လက်ပြီးနဲ့ပိတ်ထိုးကြည့်ပါလားဟမ်ဘယ်နဲ့တော့ရပါမလားမရပါဘူးမရဘူးဒီလောက်တော့ဩဝါရဟာငါပြောချင်းနေတဲ့ဒင်းကဒီလောက်တော့ဩလှတယ်ဆိုပြီးဒေါသဖြစ်တယ်လက်ပြီးနဲ့ပိတ်ထိုးကြည့်မှန်တဲ့ကမျက်နှာရင်ကသိသွားမလားမသိပါဘူးဟုတ်တယ်မလားအဲတနက်နေ့ပြိပြီးပြည့်ကြည့်ပါလားပြည့်လိုက်လို့ရှင်မှန်တဲ့ကမြင်နေကသေးသွားမလားမသေးဘူးမိမိကမှန်ခဲ့ရင်သေးဖို့မကောင်းဘူးလားသေးဖို့ကောင်းတယ်သေးသလားမသေးပြန်ဘူး ဘာပြောနေတာလဲဆိုတော့ငါမဟုတ်ဖိနဲ့ငါလို့တဘာတွေကဆွနေတယ်လို့ဒီလိုပြောတာ။ तू မဟုတ်ဖိနဲ့ तू လို့ဆွနေတယ်။ဘာဖြစ်လို့ငါမဟုတ်တယ်လဲ။ဘာဖြစ်လို့ तू မဟုတ်ရတယ်လဲ။ဘာဖြစ်လို့အဖိုးကြီးမဟုတ်ရတယ်လဲ။ဘာဖြစ်လို့အဖွားကြီးမဟုတ်ရတယ်လဲ။ဘာဖြစ်လို့သားမဟုတ်ရတယ်လဲ။ဘာဖြစ်လို့သမီးမဟုတ်ရတယ်လဲ။ ပရမတ်ဉာဏ်ပညာရှိတဲ့ပုဂ္ဂိုလ်ကတော့ဒါလော်လော်လေးနားလည်သွားတယ်။ ပရမတ်ဉာဏ်ပညာမျက်စိမရှိတဲ့ပုဂ္ဂိုလ်ကတော့စဉ်းစားကြည့်တာတွေတွေးခေါ်ပြီးတော့ဆက်ခံဆက်ခံစဉ်းစားလိုက်။ဘာကြောင့်ဒီနေရာမှာငံမဟုတ်သူမဟုတ်လို့ဒီလိုပြောနေရလဲတော့မိတော့မိမိခန္ဓာအင်္ဂိုဓာတိဘာကိုပြည်ပြန်ပြီးတော့ရှုလိုက်ကြည့်ပါ။ရှုနေတဲ့ပုဂ္ဂိုလ်များအတွက်ယုတ်ကလအမှုန်လေးတွေလွယ်လွယ်နဲ့တွေ့မယ်နော်။ယုတ်ကလအမှုန်လေးတွေတွေ့လိုက်တဲ့အချိန်ကမှဒီယုတ်ကလတမောတမောကိုတက်ခွဲလိုက်ရင်ပဒဝီအဘောဒေသောဝါယောအစဉ်အနယတဩဇာဇတိဖြင့်သဘောတရား၈ခု၉ခု၁၀ခုစသည်ရှိမယ်။အဲဒီယုတ်ရည်ဒီမဖြစ်ခင်ကလည်းမရှိဘူး။ဖြစ်ပြီးနောက်လည်းမရှိဘူးမရှိခြင်းနှစ်ခုရဲ့အလဲကောင်းမှညာကြီးအခိုက်တန်အခင်တာဖြစ်ပေါ်လာတဲ့ဓမ္မသဘာဝဖြစ်ကြတယ်။ယာယီဆိုတာကလည်းတစ္ဆေကံကိုအကျဉ်းကလေး9000ကျော်ခန့်တော့ပုံခဲ့ရင်ဒီကုံတော့သာတက်တန်းရှိတဲ့ယာယီဖြစ်ပါတယ်။ဒီလောက်အလင်းအလုံးလင်းလင်းငယ်ငယ်ကြီးဖြစ်ပြနေတဲ့ယုတ်တရားအစုအပေါင်းတွေကိုဓာကငါပဲဓာကသူပဲဓာကယောက်ျားပဲဓာကမိန်းမပဲဒါကသားပဲဒါကသမီးပဲစသည်ဖြင့်ကျွမ်းယူလောက်တဲ့အချင်းရှိသလား
မရှိ
ဘူးဒီဥမာတဲ့ခန္ဓာငါးပါးကိုအစွဲပြုပြီးတော့ဒါကငါပဲဒါကငါဟာပဲဒါကငါရဲ့အတ္တပဲဆိုတာစွဲနေတာစွဲယူလောက်တဲ့တရားမျိုးဟုတ်သလား
မဟုတ်ဘူ
းစွဲယူလောက်တဲ့အချင်းကိုရှိသလား
မရှိ
ဘူးဒီတရေငါအဖြစ်ဥပဒေကြီးအနည်းအဖြစ်ထင်ရှားဖြစ်ပေါ်လာတဲ့ဒီဓမ္မသဘာဝလေးတွေကိုပရမတ္ထဉာဏ်ဉာဏ်မျက်စိမရှိနေတဲ့ပုလို့ရှင်ငမိုက်သားတို့ကငါပဲငါဟာပဲငါရဲ့အတ္တပဲဣဒံမမဣသောဟမတ္တမိဣသောမိအတ္တဒါကငါဟာဒါကငါသားဒါကငါသမီးဒါကငါသနီးဒါကငါမီးဆိုပြီးတော့ဒီလိုဆွဲဒါကငါပဲလို့ဆွဲတယ်ဒါကသူပဲလို့ဆွဲတယ်ဒါကယောက်ျားပဲဒါကမိန်းမပဲဒါကအတ္တပဲဒါကအတ္တကောင်းလေးကြောင်းကောင်းဝိညာဉ်ကောင်းပဲစသဖြင့်ဆွဲစွဲယူလောက်တဲ့အချင်းကောင်းရှိသလား
မရှိ
ဘူးစွဲယူတဲ့အတိုင်းကောင်းတည်နေသလား
မတည်ဘူ
းအဲဒီမိမိတို့စွဲယူတဲ့အတိုင်းသာတည်ရှိကြမယ်ဆိုရင်မိမိတို့စွဲယူတဲ့အတိုင်းဒီပရမတ္ထဓမ္မသဘာဝလေးကတည်မြဲနေမယ်ဆိုရင်ငါတကအမြဲတမ်းငါတဖြစ်မှာပေါ့တည်ကြည်ပြည့်စုံမှုဆိုတာရှိနိုင်ပါမလား
မရှိနိုင်ဘူ
းနော်ဘုရားမိမိတို့စွဲယူတဲ့အတိုင်းဟုတ်သလား
မဟုတ်ဘူး
ဖြစ်ပြီးပြနေတဲ့အနိစ္စတရားသာမှန်နေဖြစ်ခြင်းပြခြင်းဖြစ်အနိစ္စခန္ဓာရတဲ့ဒုက္ခတရားဒေသာမှန်နေမမြင်ကြည့်မဲ့အခြင်းပဲအခိုင်အမာဖြစ်တာအဖြစ်ဒီနေတဲ့အတ္တမဟုတ်တဲ့အနတ္တတရားတွေသာမှန်နေကြတယ်အဲဒီအနိစ္စတရားဒုက္ခတရားအနတ္တတရားတွေမှန်မှဖြစ်နေငါပဲငါဟာပဲငါရဲ့အတ္တပဲလို့လှမ်းပြီးဒီလိုဆွဲလိုက်ခြင်းဒီဘာလို့အဆွဲပြုတ်ပြီးတော့ဆွဲနေရတယ်လဲဒီရုပ်ဝေဒနာသင်္ခါရဉာဏ်ဝิญဉ်ခေါ်တဲ့ဥပါဒဏ်နဲ့ခန္ဓာငါးပါးကိုပရမတ္ထဉာဏ်အမြင်စိတ်အောင်မမြင်တဲ့အတွက်ဒီခန္ဓာငါးပါးကိုအစွဲပြုပြီးသားဒီလိုဆွဲနှံ့နေခြင်းဖြစ်တယ်။ပရမတ္ထဉာဏ်အမြင်စိတ်ပြီဆိုလို့ရှိရင်ဒီဆွဲနှံ့ချက်တွေရှိအောင်မလ
ား
မရှိတော့နော်။ဘာဖြစ်လို့လဲ။ဖြစ်ပြီးပြနေတဲ့အနေစားတရားပဲဖြစ်ခြင်းပြခြင်းတန်းကျက်ဖြစ်အနေစားခန္ဓာရတဲ့ဒုက္ခတရားပဲမမြင်ရှိမဲ့အခြင်းအခဲအခိုင်အမာဖြစ်တာအဖြစ်ဒီနေတဲ့အတ္တမဟုတ်တဲ့အနတ္တတရားတွေပဲဆိုတဲ့ဒီအသိဉာဏ်ကထောထောရဲ့တဏ္ဍမနေရာဝင်ယူလိုက်ပြီ။ဒီလိုနေရာဝင်လိုက်တဲ့အတွက်သူတော်ကောင်းမှငါပဲငါဟာပဲငါရဲ့အတ္တပဲဆိုစွန့်တဲ့ယုံကြည်နေတဲ့တဏှာဆွမ်းမှန်တာဆိုတဲ့ဒီလိုအစွန်းနေပြီးထိုးရှိခံမှတရင်ကအဖြစ်ပြောွက်မသွားဘူးလား
ပြောွက်သွားတယ
်လုံးလုံးကြီးတော့မပြောသေးဘူးနော်သောတမတိမဉ္ဇဉ်ဘုံဉ္ဇဉ်ဆိုင်ခြင်းပဲဆိုလို့ရှိရင်တော့ပြူတံတော့ပြုံးမယ်ဘုကအရိယမဉ္ဇဉ်ကိုမဆိုင်ခင်ဝိပဿနာနေတဲ့အတွက်၌တော့ပြူတံတော့ပဲ
ပြုံးသေးတယ
်အလားတူပဲဝိညာဉ်ပညာသင်္ခါရဝิญဉ်ခေါ်တဲ့နံခန္ဓာလေးပါကိုလှမ်းကြည့်လိုက်တော့သူတို့ကမြေစီဓမ္မီဟိယနည်းလို့ခေါ်ဆိုအပ်တဲ့အချိန်ကာလကိုဂရေတသိန်းခန့်လောက်ပုံရင်ဒီပုံတော့ကတက်တန်းရှိတယ်။ဒါကငါပဲ၊ဒါကငါဟာပဲ၊ဒါကငါသားပဲ၊ငါသမီးပဲ၊ငါသနီးပဲ၊ငါမီးပဲ၊ငါမြစ်ပဲစသည်ဖြင့်ငါရဲ့အတ္တပဲစသည်ဖြင့်စွဲလန်းယုံကြည်ဖို့ရအတွက်အချိန်ပေးနိုင်သလ
ားမ
ပေးနိုင်ဘူး။ဖြစ်နေတဲ့ချက်ချင
်း
ပြက်သွားတယ်။ဖြစ်နေတဲ့ချက်ချင်းပြက်နေတဲ့အတွက်ကြောင့်ငါပဲငါဟာပဲငါရဲ့အတ္တပဲဆိုဒီလိုဆွဲနေခြင်းဤခန္ဓာငါးပါးကိုအစွဲပြုပြီးသားဆွဲနေခြင်းဖြစ်တယ်ဆွဲတဲ့အတိုင်းကမှန်သလ
ား
မမှန်ဘူးမျက်နှာချင်းမှရှိတဲ့ပုံလူလေးငါဟာပဲငါရဲ့မျက်နှာပဲလို့ဆွဲတော့လဲဆွဲတဲ့အတိုင်းမှန်သလား
မမှန်ဘူး
သူပဲလို့ဆွဲရင်လည်းဆွဲတဲ့အတိုင်းမှန်သလား မမှန်ဘူးတဲ့နော်အကြောင်းတရားတွေနိုင်စိန်လို့အကြောင်းတရားအလျော်ညူနေတဲ့အကျိုးတရားတွေရဲ့ဥပဒေဖြင့်အနေအဖြစ်ယာယီသဘောအဖြစ်ထင်ရှားဖြစ်မှုသာဖြစ်တယ်မှန်တဲ့ကအရေးကြီးမှန်ကဆွေးပြုပြီးတော့ထင်ရှားလာတဲ့ပုံလူတစ်မျိုးဖြစ်တယ်လို့ခန္ဓာ၅ပါးကိုအဆွတ်ပြုပြီးအကြောင်းတရားတွေကိုအဆွတ်ပြုပြီးတော့ဒီခန္ဓာ၅ပါးတို့ဒီယာယီအခိတ္တအဖြစ်သာဖြစ်ပေါ်လာတဲ့ဓမ္မသဘာဝလေးတွေဖြစ်ကြတယ်အဲ့ဒီဓမ္မသဘာဝလေးဒီဖြစ်ပြီးဖြင့်ဘာဖြစ်တယ်လဲဖြစ်တယ်။ဘာဖြစ်လို့ဘုရားကဖြစ်ပြီးတဲ့နဲ့ချက်ချင်းဖြစ်ရတယ်လဲ။ရူပံမိခုံဤအနိစ္စယောပိဟေတုယောပိပစ္စယရူပတဥပါဒါယ။သောမိအနိစ္စအနိစ္စသမ္ပုဒ္ဓမိခဝေရူပံကုတောအနိစ္စံဘုံတတိ။ဘိခုံဤစေတယတုရူပံယုတ်ရတိကအနိစ္စဖြစ်ပြီးဖြင့်ပြတ်တတ်တဲ့အနိစ္စသဘောတရားသာတိ။ယောဂီဟိန္ဒုယောဂီဟိန္ဒုအကျဉ်းယုံရကိုဖြစ်ပေါ်စေတတ်တဲ့ဟိန္ဒုအကြောင်းတရားတွေလည်းပဲအထည်ရှိယောဂီပစ္စယအကျဉ်းယုံရကိုဖြစ်ပေါ်လာအောင်အပင်ထုံးပန်းတတ်တဲ့ဥပဓမ္မကအကြောင်းတရားပစ္စယအကြောင်းတရားတွေလည်းပဲအထည်ရှိသောမိဟိန္ဒုထိုယုံရကိုတည့်ရဖြစ်ပေါ်စေတတ်တဲ့ဟိန္ဒုအကြောင်းတရားသဏ္ဍာန်အကြောင်းတရားတွေလည်းပဲသောမိပစ္စယထိုယုံရကိုဖြစ်ပေါ်လာအောင်အပင်ထုံးပန်းတတ်တဲ့ပစ္စယအကြောင်းတရားဥပဓမ္မကအကြောင်းတရားဒီလည်းပဲအနိစ္စဖြစ်ပြီးနေပြတ်တတ်တဲ့အနိစ္စတရားသာတိအိစေတယံတို့အနိစ္စသံဘုဒ္ဓအနိစ္စတရားကြောင့်ထင်ရှားဖြစ်ပေါ်၍လာရသောရူပံယုတ်တရားဒီကုသောအပ္ပမနှင့်နိစ္စအနိစ္စဒီဘိဒ္ဓတိဖြစ်နိုင်ပါလတ္တဏိယုတ်တရားဒီကိုဖြစ်ပေါ်စေတတ်တဲ့တည်းရင်ဖြစ်ပေါ်စေတတ်တဲ့ဝိသရဏဥပဒံပင်္ခါရကံလို့ခေါ်ဆိုအပ်တဲ့ဟေတုအကြောင်းတရားအပိထုပ်ပတ်တတ်တဲ့စေဥဒ္ဓအာဟာရအစရှိတဲ့အကြောင်းတရားนี้อัจฉริยะนี่โกไดงกอนิสสตยาဖြစ်တယ်ဖြစ်ပြီးလင်းချင်းချင်းပြတ်သွားတဲ့อนิสสตยาသာမှန်တယ်อนิสสตยานี่ก็ทีชาဖြစ်ပေါ်လာရတဲ့ဒီုံတရားဟာလည်းဘယ်မှာอนิสสဖြစ်နိုင်ပါမလဲจิตတော်ဒီလိုဘုရားဟောထားတယ်ဒီတော့ယုံတရားကိုဖြစ်ပေါ်နေတတ်တဲ့ဒီဝိညာဉ်တဉာဏ်ငရဝิญญีနဲ့တကွာသောခန္ဓာ၅ပါးကိုဖြစ်ပေါ်စေတတ်တဲ့အကြောင်းတရားကြီးโกไดงกอนิสสဖြစ်နေတဲ့အတွက်အကြောင်းခန္ဓာ၅ပါးဒီလေအနိစ္စပဲဖြစ်ရတယ်အကြောင်းတရားတွေကိုယ်တိုင်ကအနိစ္စဒုက္ခအနတ္တဖြစ်နေတဲ့အတွက်အကျုပ်ခန္ဓာ၅ပါးဒီလည်းဘာဖြစ်ရလဲအနိစ္စဒုက္ခအနတ္တတော့ဖြစ်နေရဒီလိုအနိစ္စဒုက္ခအနတ္တဖြစ်နေတဲ့ဓမ္မသဘာဝတွေကိုအကြောင်းတရားတွေလည်းကသိသိပြီးတော့အနိစ္စဒုက္ခအနတ္တလက္ခဏာရင်သုံးချက်တင်ပြီးတော့ဝိပဿနာဆိုတာရှုရပါတယ်အရှင်အနန္တကုရုမြတ်ကဒီလိုရှုနိုင်တဲ့အဆင့်ဖြစ်တယ်အရှင်အနန္တကုရုမြတ်ကဒီလိုရှုနိုင်ရင်အတွက်ဘယ်လိုမှမမင်းနာအဖြစ်လေ့ကျင့်ခဲ့ကြလဲဒီဘိုင်းကတော့တော်တော်လေးခက်ခဲတဲ့အပိုင်းဖြစ်သွားပြီဖြစ်တော့ဒီပြင်းကဒေနာတော်ကြီးကိုလိုက်ပြီးကြည့်လိုက်တဲ့အပိုင်းမှာအရှင်အနန္တကုရုမြတ်ကြီးသောတပန်မဖြစ်ဖြစ်တော့ဟောသောတပန်ဖြစ်ပြီးတဲ့နောက်ပိုင်းယဟန္တာမဖြစ်ခင်စัจ जा အဖြစ်အဘိညာယရှိပါသလားဆိုပြီးတော့တရင်သုံးဖို့တော်တော်ခမင်းများကဒီမေးခွန်းကိုမေးကြတယ်အဘိညာယရှိတယ်လို့ဖော်ပြထားတဲ့တန်ခါကတော့အတိကြတော့မရှိဘူးသို့တော့တုတ်တံကျတော်ခမင်းများမှာအထုသဖြင့်ယုကနန္တတုတ်တံတို့ကဲ့သို့တုတ်တံများမှာသမထနဲ့ဝိပဿနာဇုံတွဲပြီးရှင်းဆုံးကပ်ပြီးတော့ဝိပဿနာရှုဖို့နည်းစနစ်တွေကိုအရှင်အနန္ဒကုရုမြတ်ကပါမင်းနေနေဟောကြားထားပါလေဟောကြားတဲ့ဒီတုတ်တံကိုပဲအရှင်သန္ဓုမုဒ္ဒရာကုရုမြတ်ကြီးကလည်းကိုးကားပြီးတော့သူရဲ့ဇူလတိတိတာမဟာလိတိတာပါဠိတော်များမှာဖော်ပြထားတာရှိပါတယ်နော်ပရိနာမီရံမြတ်ကပါဠိတော်မှာလည်းထပ်မံပြီးဖော်ပြထားပါတယ်ဒါကြောင့်ဒီယုကနန္တတုတ်တံကဲ့သို့သုံးတန်တွေကိုအရှင်အနန္ဒကုရုမြတ်ရဲ့ဟောကြားပုံထောက်ရှုကြည့်လိုက်ရင်အရှင်အနန္ဒကုရုမြတ်ဒီလောကီဇန္နမာမရှင်ပါခေါ်တော့ရရှိတယ်လို့ခင်ဗျားရှားတွေ့နိုင်ပါတယ်လောကီဇန္နမာမတွေကိုရှင်ပါလုံးရရှိအောင်အရှင်အနန္ဒကုရုမြတ်ကဘာကိုအထုရတယ်လို့မေးရင်တော့ကတိုင်းရှင်ပါတွေကတဘာဘာကိုတော်လကောကတိုင်းရှင်ပါလုံးကိုတော်လကောအထုတယ်လို့ဒီလိုမျိုးဆက်ရတယ်အဲဒီတော့ဒီကတိုင်းတွေကိုဘယ်လိုအထုမလဲဆိုတဲ့အပိုင်းကပြီးတော့မှခွန်ကြီးထပ်ပြောမယ်သို့တော့ယန္တဖြစ်သွားပြီးတဲ့အပိုင်းကြိုင်တာအရှင်အနန္ဒကုရုမြတ်အဘိညာဉ်ရရှိတော်မူတဲ့ထုံးနေကတော့ပေါ်လင်းထင်ရှားနေပါတယ်နော်ဆာလဘိညာသစ္စိကတာကတံဗုဒ္ဓနာသာသနာအဘိညာဉ်ဖြောက်သွားကငါမျက်ပေါက်ပြုပြီးပြီဘုရားရှင်ရဲ့သာသနာတော်မှာပြည့်နေပြည့်လိုက်တဲ့အရိယမေတ္တိဟူသောကိစ္စကိုငါပြည့်လို့ပြီးပါပြီသတ်တယ်ဖြစ်အဗရံပါဠိဗောမြားမှာအရှင်အနန္ဒကုရုမြတ်ကိုယ်တိုင်ကပြန်ပြီးဟောကြားချက်တွေရှိပါတယ်နော်ယဟန္တာဖြစ်ပြီးတဲ့နောက်ပိုင်းမှာတော့အရှင်အနန္ဒကုရုမြတ်ကြီးအမိငင်ကိုရက်ရှိတယ်ဆိုတဲ့တာရကတွေကတော့ခိုင်လုံတဲ့အထောက်အထားတွေရှိပါတယ်။ဘုအရှင်အနန္ဒကုရုမြတ်သောတပန်မဖြစ်မီစัจ जा မှာတော့လောကီဇန္တမာပ္ပရှိမှာဆိုတော့ရက်ရှိပြီးဖြစ်လိမ့်မယ်လို့ယူဆရပါတယ်နော်။ ဒီလိုဒီသံဃာမတ်တွေရရှိအောင်ဘယ်လိုအထုံမလဲအသေးစိတ်အပိုင်းကတော့အရှင်အနန္တသောတာပန်ဖြစ်ပြီးတဲ့နောက်ပိုင်းအရှင်အနန္တကရောမြတ်ယဟန္တာမဖြစ်ခင်ကာကရတတိကမဏကိုပေါ်မြတ်လေဆိုရကတော့သမ္မာအဋ္ဌိကရှိတော့အဲ့ဒီကာကရတတိကိုထိုနည်းမြတ်မှာယဟန္တာဖြစ်တဲ့ထိုညမှာအရှင်အနန္တကရောမြတ်ဘယ်ကုန်ဘယ်ပန်းဗဏိလအဖြစ်ပေါ်မြတ်အထုပ်ပါတယ်အဲ့ဒီအပိုင်းကတော့ဘုန်းကြီးနောက်ပိုင်းမှသိတာဟောမယ်နော်ခုငဏမဖြစ်တဲ့အချိန်ကအပိုင်းလေးမှာအရှင်အနန္တကရောမြတ်ဒီသမမရှိပါလောကီသမမရှိပါကိုရရှိပြီးဖြစ်တဲ့တစ်ချက်ယုတ်ဝိညာဉ်ဉာဏ်ဉာဏ်ဝဉ္ဇဉ်ခေါ်တဲ့ခန္ဓာငါးပါးကိုအနိစ္စဒုက္ခနဲ့တလက္ခဏာသုံးထံတည်ပြီးတော့ဝိပဿနာရှုနေတဲ့ဝိပဿနာနယ်ရဲကိုရောက်နေပြီတစ်ချက်ဒီနှစ်ချက်ကိုတော့မှတ်ထားပါဝိပဿနာနယ်ရဲကိုရောက်နေတဲ့အရှင်အနန္တကိုရောမြတ်သည်နာမရူပပရိစ္ဆေဒဉာဏ်နဲ့ပြစ္ဆေပရိကဉာဏ်နှစ်ပါးကိုရရှိပြီးဖြစ်သလားမဖြစ်ဘူးလားလို့မင်းရင်ဘယ်လိုဖြစ်မလဲဖြစ်ပြီးပြီနာမရူပပရိစ္ဆေဒဉာဏ်ကိုလည်းရရှိပြီးပြီပြစ္ဆေပရိကဉာဏ်ကိုလည်းရရှိပြီးပြီဝိပဿနာနယ်ရင်းလည်းရောက်နေပြီဒါမျိုးနဲ့ဝိပဿနာဉာဏ်ကြီးကတော့မရင်ကျက်သေးဘူးနော်ဘောဓဘာတိမဉ္စဘုံဉာဏ်ရနိုင်လောက်အောင်မရင်ကျက်သေးတဲ့အချိန်ဆိုကြတော့နော်ဒါတော့ဒီယုတ်ဉာဏ်ဉာဏ်ကိုသိအောင်အကျဉ်းနဲ့ကရုံမြတ်ဒီသမဘာရှင်ဘာကိုအခြေခံပြီးဘယ်လိုရှုကြလဲဒီပိုင်းလေးကိုဘုန်းကြီးဒီညအတွတ်ချုပ်ပြီးတော့နည်းနည်းပြောမယ်နော်ဒါတော့ဒီကတိုင်းဆေဘာကိုကုတဲ့အပိုင်းလေးမှာတော့ပါရမီရှိတဲ့တော်ကောင်းများအဖို့ကတော့ကတိုင်းကိုမပြုတ်လို့ရပဲနဲ့ပကတိအယောင်အရှင်အတော်နဲ့ညီကြီးရဲ့မြေကြီးကိုလှမ်းကြည့်နိုင်ရုံနဲ့ပထမကတိုင်ဝန်ကြီးချက်ချင်းပေါ်လာတယ်။ပေါ်လာပြီးတဲ့အဲ့ဆင်းမျက်နှာကိုဒီကတိုင်ဝန်ဖြတ်ကြည့်လိုက်ရင်ဒီလောကလုံးကြီးအလုံးပထမကြီးဖြစ်သွားတယ်။ဒုပထမကြီးကတိုင်ကြီးတွေ့ကြည့်ရတွေ့ကြည့်တဲ့နေရာတိုင်းမှာအလုံးသစ်ပြင်းရင်မီတော်တော်အစဝုဆိုတာအလုံးပြော့ပထမကြီးကြီးတက်တက်ကျန်နေ။အဲ့ဒီအခါမှာဒီပထမကြီးကတိုင်ဝန်ရဲ့တနည်းအားလုံးမှာဘာဝနာစိတ်ကိုညှောဆောင်ကပ်ပြီးတော့သမာဓိကိုထူထောင်နိုင်ခဲ့မယ်ဆိုရင်တော့သမာပတ်ရှင်းပတ်ပေါက်ပါတယ်။အဘောကတဲ့ငယ်ချုံကြီးလကောင်းမယ်နော်အကယ်၍အဲ့ဒီနေ့စနစ်နဲ့မအောင်မြင်ခဲ့ရင်တော့မြေကြီးအောင်းအောင်းလေးကိုမြေကြီးမှားတော်လကောင်းတော့မဟုတ်ပိဿာလေးတစ်ခုမှမြေတုပ်ရတော်လကောင်းသူကကတိုင်ဝန်ပြုလို့ရပါတယ်အဲ့ဒီလိုမှအောင်မြင်မှုမရတဲ့ပုဂ္ဂိုလ်ဖြစ်ခဲ့ရင်တော့ဒီဘက်ကအာနာပါနာတို့တော့တော့မဟုတ်ဓကမေထန်တို့လိုကမ္မဋ္ဌာန်းအာယံတစ်ခုကိုအခြေခံပြီးတော့တမာတိထောင်ရပါတယ်ဥပမာအာနာပါနပဲထူထောင်ကြတယ်ဆိုကြပါစို့နော်ဝိနည်းထွက်နေခြင်းမူတည်ကြတဲ့နေရာလေးဆက်ဆက်ပြီးတော့ဘာဝနာစိတ်ကိုညှောဆော့ကတ်ထားတယ်ဘာကိုကြည့်တယ်လေးကိုကြည့်တယ်အဲ့ဒီလေးလေးမှာဘာဝနာစိတ်ကိုညှောဆော့ကတ်ထားတော့မရခဲ့ရင်တော့ရေးတက်တဲ့နီးလေးတိတ်ကနေရှိရှိအသုံးပြုတယ်ဆိုကြစို့နော်ဘာဝနာစိတ်ကညှောဆော့ကတ်ပြီးဒီလာပြီးတဏှာကြီးတဏှာကြီးဆက်နေတဲ့ညှောဆော့ကတ်ပြီးတီးပြီးဆိုလို့ရှိရင်မဖြစ်တယ်အရှိအတောတိအောင်ရှုတယ်အခြေဆိုတာကအသက်ရှင်နေတာအတောဆိုတာကအသက်ရှင်မြန်တာအနည်းအမြန်လေးသိအောင်ပဲခြေတယ်တူတယ်လို့လည်းမမှန်နဲ့ခြေအောင်တူအောင်လည်းမကျိုးစားနဲ့ဘလောက်ခြေတယ်ဘလောက်တူတယ်ဆိုတာလည်းမတိုက်တာနဲ့အဲ့ဒီအခြေအတောလေးသတိလေးစိုက်ထားအောင်ပဲမှတ်ချင်ရင်တော့ဝင်နေတတ်တယ်လို့ပဲမှတ်ပါမမဖက်နေနေရင်တော့မမှတ်တာပိုကောင်းတယ်အဲ့ဒီလိုရှုနေရတာနဲ့အခြေတော်မှဘာဝနာစုကတနိုင်းတနိုင်းဆက်တဲ့ဖြင့်ညီမဆောင်ကပ်ပြီးတည်ထားတဲ့အခါခြေလည်းအစံဆုံးတော့ချော်သိအောင်ရှုပါတူလည်းအစာဆုံးသောသောသိအောင်ရှုပါအစာဆုံးကတော့နှစ်သိညာချင်းမှုထင်ရှားတဲ့နေရာတော့မှအထက်နှုတ်ခမ်းချင်းမှုထင်ရှားတဲ့နေရာကစောင့်ပြီးတော့အစာဆုံးသောသောသိဖို့ပြောတာဒါကအစဒါကအလဲဒါကအဆုံးတော့မမှတ်နဲ့မိုက်ကြည့်ရင်တော့ဝင်နေဖြစ်လေလို့ပဲဒီအချက်မှလည်းမှတ်ပါမမဖက်နေနေရင်တော့မမှတ်နဲ့စောင့်လာကြည့်တယ်အစာဆုံးသောသောသိနေရင်ဘာဝနာတတိကပို့ပြီးအကောင်းလာမယ်ဘာဝနာတမာတိလည်းပို့ပြီးအကောင်းလာမယ်ဝိနည်းထွက်နေအာယုံနဲ့ဘာဝနာစိတ်ကညောဆာကပ်ပြီးတော့တည်လာမယ်။တည်လာတဲ့ဆွေရင်ကပြေဝပြီးဆိုလို့ရှိရင်ဒီဝိနည်းထွက်နေလေးကိုညီသက်စီရမယ်၊သင်ဝင်စီရမယ်၊လူညစီရမယ်။ဒီလိုနှလုံးသားပြီးတော့ဝိနည်းထွက်နေကိုပုံမှန်ရှင်မြဲတိုင်းသာရှင်နေပါ၊ရှင်လိုက်ရင်တပြေပြေသမာဓိရင့်ကျက်လာတဲ့အခါဝိနည်းထွက်နေကညီဝတ်တော်လိုက်မယ်။အဲဒီလိုညီဝတ်တော်ပြီးသင်ဝင်လာပြီးလူညလာပြီးဆိုရင်သင်ဝင်လူညနဲ့ဒီလေးမှာဘာဝနာစိတ်ကိုတနိုင်တနိုင်ဆက်နေတဲ့ညောဆာကပ်ပြီးဒီနေအောင်ကတ်ထားနိုင်ခဲ့ရင်အနည်းဆုံးပေါ့လေညတော့အဖြစ်ခွန်ကြီးယောဂီတော်ငမြလူတေသနာပြည့်စုံတာကတော့ဆယ်ရင်လောက်ဇက်တဲ့ညင်ပြီဆိုလို့ရှိရင်နမိတ်စပေါ်တတ်ပါလေနမိတ်မပေါ်ပေါ်စမှာတဲ့နမိတ်ကမခိုင်ခိုင်းတဲ့သဘောရှိနေကြပကတိဝင်လေထွက်လေကိုပဲရှုနေပါရှုလိုက်ရင်ကနေပြီးတော့နောက်ဆုံးပါရမီရဆေယောကနမိတ်ကခိုင်ခိုင်းလာပြီဆိုရင်နမိတ်နဲ့လေးနဲ့တသားတည်းဖြစ်သွားပြီတသားတည်းဖြစ်တဲ့အချိန်ခါမှာလေးဒီနဲ့နမိတ်ဒီနဲ့လေးဖြစ်တဲ့အခါမှာနမိတ်ပေါ်မှာဘာဝနာစိတ်ကတော့ပြီးကတ်တတ်တယ်ကတ်ရင်မခွန်နဲ့မကတိနဲ့လေမှာပဲရှုနေပါဘာဖြစ်လို့လဲပေါ်စမှာနမိတ်ကမခိုင်ခန့်တတ်တဲ့သဘောရှိလို့ပါပဲခိုင်ခန့်တော့ပြီဆိုရင်တော့လေကိုလှုပ်ပြီးတော့ဒီနမိတ်ကိုပဲတစ်ဖက်သာအာယံယူရပါတယ်နမိတ်ကိုအာယံယူလိုက်တဲ့အပိုင်းမှာပရမဘိမ္မာနမိတ်ဒီများသောအဖြစ်တော့မိကိုရောက်နည်းနည်း သမာဓိမြင့်တဲ့လမ်းရင်ဝါဘာဇာကျဲလို့ဆွတ်ဆွဖြူတဲ့အရာဒီကသမာဓိမြင့်တဲ့လမ်းမျိုးဆိုလို့ရှိရင်တော့ရှုကျေခဲ့ဆိုအလွန်ကြီးလင်းတော့ပါနေတဲ့အဆင့်တော့ကုသွားတယ်ဝါဘာဇာကျဲလို့ရှုနေတဲ့နမိတ်ကိုဥက္ကနမိတ်လို့ခေါ်ပါတယ်တော့ရှုကျေခဲ့ဆိုကျင်လင်းတော့ပါနေတဲ့နမိတ်ကိုတော့ပရိဘကနမိတ်လို့ခေါ်တယ်ထိုပရိဘကနမိတ်ကိုအာရုံယူပြီးတော့သမာဓိကိုစနဲ့ကျော်နိုင်နေရင်ပရမေသဒုတိယဇန်တတိယဇန်သုတ္တဇန်ဆိုတဲ့ဒီဇန်သမာဓိကိုဒီကိုအစ်စ်နဲ့ကုလို့ရတယ်အကဲသုတ္တဇန်သမာဓိအလောက်အထိဆိုင်လာပြီဆိုရင်တော့သောဧဝံသမာဓိနဲ့စိတ်တွေပရိသုတ်တွေပရိယောဓာတ်တွေစသည်ဖြင့်ပါဠိတော်တော်ခမ်းများများမှာဘုရားရှင်ဟောကြားထားတော်မူသည့်အတိုင်းဒီသုတ္တဇန်သမာဓိကြောင့်ဖြစ်ပေါ်လာတဲ့လျှောက်ညီကြီးသို့မဟုတ်ဒီပရိဘာကနမိတ်ဒီပရိသုတ်တဲ့ပရိယောဓာတ်တဲ့ပြုံးပြုံးပြည့်ပြည့်အယောင်တလက်လက်တွေထွက်လာပြီသရုတ်တာကတမာတိကြောင့်လင်းအောင်ကြီးစွန့်အိမ်တွေကအကောင်လာပြီထိုးချင်းခါမှာပထဝီကတိုင်းတွေကတိုင်းတစ်ခုကိုပဲဖြစ်စေပွားနေမယ်ဆိုရင်လွယ်လာပြီပကတိမြေကြီးတွေကတပေပတ်လေလောက်အဝိုင်းကြီးပြုတ်ပြီးတော့ငဲတို့သိမ့်ရတို့မြက်တို့မရှိအောင်နည်းနည်းတန်ရှင်းပြီးတော့ဒီမြေလေးကိုနမိတ်ယူလိုက်မယ်ဆိုရင်တမာတိအာနာပါနသရုတ်တာကတမာတိရဲ့အရှိဝါကိုရရှိတဲ့အတွက်ဒဏ္ဍကူကနဲ့နမိတ်ယူလို့ရပါတယ်အဲ့ဒီနမိတ်ကကြီးလင်းတန်ရှင်းလာတဲ့အချိန်ခါမှာဒီနမိတ်ကိုရက်စင်းနေတာပြန့်ကျက်ပြီးဒီပရိဝေကတိုင်းကိုအာရုံယူပြီးတော့သမာဓိကိုဆက်နဲ့ထူထောင်နိုင်ခဲ့မယ်ဆိုရင်တော့သမာဘ၈ပါးပေါက်သွားပြီဖြစ်ပါတယ်နော်။ဇန်သမာဘ၈ပါးကိုပထဝီကတိုင်းတစ်ခုမှရရှိပြီးဆိုရင်အာဘောကတိုင်းအစရှိတဲ့ဉာဏ်တဲ့ကတိုင်းကြီးကိုလည်းဆက်လက်ပွားများခဲ့မယ်ဆိုလို့ရှိရင်ကတိုင်း၈ပါးသမာဘ၈ပါးဟာတပတ်အတွင်းတော့မှကြီးကြီးကြီးနဲ့အများဆုံးအဖြစ်ဖြစ်သွားတတ်ပါတယ်နော်။ဒုသမာဓိကိုအခြေခံပြီးတော့မလုပ်မလဲ။ဒလိလေးပါကိုဥတည်ပြီးတော့ခန္ဓာကိုယ်မှာဒလိပါပြန်ရှုမယ်ဒလိပါပြန်ရှုမိတဲ့အချိန်ကမှအဖြူပေါ်လာမယ်အဖြူမှဆက်ပြီးဒလိပါဆက်မယ်အကြည်ပေါ်လာမယ်အကြည်မှဆက်ပြီးဒလိပါဆက်နေရင်တော့ပါရမီရထေဇောကလည်းအမှောင်တွေတွေ့တတ်ပါတယ်မတွေ့ခဲ့ရင်လည်းထိုချိန်ကမှအာသာသဓာတ်လို့ခေါ်ဆိုအပ်တဲ့ယုတ်ကလတရဲ့အကြဘကိုမြင်အောင်နှမ်းကြည့်လိုက်ရင်ကလည်းအမှောင်တွေတွေ့ပြီတွေ့နေတဲ့အချိန်ကကြတော့မှဒီကလည်းအမှောင်တွေမှာတမောင်းတမောင်းမှာမတူရင်အဘဒီသောဝါရဆက်တဲ့ဖြင့်တတိလေးဘက်ကိုမြင်အောင်ဆက်နေရင်သိသိနိုင်ခဲ့မယ်ဆိုရင်တော့ပရမတ္တသစ္စာနယ်ဘက်ကိုဆက်တယ်ကုပြီနော်ကလားအမှုလေးမှာတတိလေးဘက်ကိုရှုနေတဲ့ယောဂီတော်ကောင်းကထိုတတိလေးဘက်ကိုပြီးသွားပြီးဖြစ်ပေါ်နေတဲ့အစဉ်အနရတဩဇာအစတိတဲ့ဥပါဒာယုတ်တွေကိုဆက်လက်သိသိရပါတယ်ယုတ်များတွေကိုသိသိရှိတဲ့အချိန်ခါမှာဒီယုတ်များကိုအာယုံ၍ယုတ်များကိုပြီးသွားပြီးဖြစ်ပေါ်လာတဲ့ဉာဏ်ပြတွေကိုဆက်လက်သိသိရတယ်ယုတ်ဉာဏ်ဉာဏ်သိဉာဏ်ကြီးရဲ့အခင်ကကြတော့မှတရုတ်ဒီဏဏီဘတ်တော်ဖြစ်တယ်ဆိုတော့အကြောင်းတရားတွေကိုတစ်ဆင့်တပြီးရှားဖွေရတယ်ရှားဖွေလိုက်တဲ့အချိန်ကမှအတိတ်ဘဝထိုးထိုးကတော့မဟုတ်အနိင္ဂါသောအတိတ်ဘဝကပြည့်စုံပြည့်ထောင်ခဲ့တဲ့အဝိဇ္ဇာတဏှာဥပါဒံတို့ခံထားအပ်တဲ့သင်္ခါရကံဉာဏ်ကြောင့်ဒီဘဝမှာခန္ဓာ၅ပါးယုတ်ဉာဏ်ဉာဏ်ဖြင့်ထင်ရှားဖြစ်ပေါ်လာတဲ့ကိုမြင်အောင်တစ်ဆင့်တပြီးရှုရပါတယ်ဒီလောက်နဲ့ဉာဏ်လုံးတော့မလားလို့တော့မေးစရာရှိတယ်နော်အတိနေမိမိဆရာကြီးဝပစ္စယသမုပ္ပါဒဓမ္မသာအနာဂတိမိအိဒံဟူသည့်ပစ္စယဆေဝပစ္စယသမုပ္ပါဒဓမ္မသာအတိတ်ကြည့်လိုက်တော့လေအကြောင်းတရားနဲ့အကျိုးတရားပဲရှိတယ်။ပိသုပ္ပန်ကြည့်လိုက်အကြောင်းတရားနဲ့အကျိုးတရားပဲရှိတယ်။နောက်အနာဂတ်လမ်းကြည့်လိုက်တော့လေအကြောင်းတရားနဲ့အကျိုးတရားပဲရှိတယ်။လို့ဒီလိုအတိတ်ကပိသုပ္ပန်ကလာသုံးပါလုံးမှာအကြောင်းတရားနဲ့အကျိုးတရားတွေကိုစနစ်တကျသိအောင်သိကြည့်ရပါတယ်။သိနေတဲ့အပိုင်းကတော့ပစ္စယပိကညာမင်းဖြစ်ပါတယ်။အဲဒီပစ္စယပိကညာမင်းအောင်မြင်ပြီးတဲ့ယောဂီများကိုဒီဌာနမှာတော့များသောအဖြစ်လက္ခဏရတ္တပိသုပရံပရဒဏီအဖြစ်ယုတ်ဉဏ်နဲ့အကြောင်းများအကျိုးများတွေကိုသိသိဘုံကိုတဆင့်ပြန်ပြီးတော့သင်ပေးပါတယ်။အဲလိုသင်ပေးနေတဲ့အချိန်ကကျတော့မှအကြောင်းများနဲ့ဒီမှာတရုပ်ဉဏ်တွေကိုဖြစ်ပြီးပြည့်တဲ့သဘောဘောညာနဲ့မြင်အောင်ကြည့်ပြီးအနိစ္စလို့ရှုတယ်။ဖြစ်ခြင်းမြင်ခြင်းနဲ့အနိစ္စခံရတဲ့သဘောဒီဘောညာနဲ့မြင်အောင်ကြည့်ပြီးဒုက္ခလို့ရှုတယ်။မမြင်သေးပဲအကျဉ်းကျဲအခိုင်အမာဖြစ်လာတာအဖြစ်ဒီနေ့အတ္တမဟုတ်တဲ့သဘောတရားတွေကိုညနေမြင်အောင်ကြည့်ပြီးတော့မလုပ်ဘူးလေအနတ္တလို့ရှုတယ်အဲဒီလိုအနိစ္စဒုက္ခအနတ္တနဲ့လက္ခဏာရင်းသုံးဌာန်တင်ပြီးတော့ဂိဏီနည်းရှုနိုင်ပြီဆိုလို့ရှိရင်တော့ထိုပုဂ္ဂိုလ်ရဲ့တဏ္ဍမှာမဖြစ်လာတယ်ဝိပဿနာဉာဏ်ကတစ်ဆင့်နဲ့တစ်ဆင့်ရင့်တဲ့ရင့်ပြီးတော့ကြက်တဲ့ကြက်လာပြီးဆိုကြတော့နော်အဲဒီတော့ဒီနေရာမှာကျေမုံမှာဥပမာလေးကိုထိုးချင်းခံကြတဲ့ယောဂီသူတော်ကောင်းကသဘောပေါက်ပြီးဖြစ်ပါတယ်။မဖြစ်လို့လေ။ဒီခန္ဓာငါးပါးကိုအစွဲပြီးပြီးတော့ငါတို့ဘက်ယောက်ျားမိမှာပုဂ္ဂိုလ်သတ္တဝါလူနာဗြဟ္မာစက်တဲ့ဖြင့်ဆွေးနွမ်းယုံကြည်နေခြင်းသာဖြစ်တယ်။မိမိတို့ဆွေးနွမ်းယုံကြည်သည့်အတိုင်းငါတို့ဘက်ယောက်ျားမိမှာပုဂ္ဂိုလ်သတ္တဝါလူနာဗြဟ္မာဆိုတာတကယ်သင်္ချာရှိသလား။မရှိဘူးဆိုတာသဘောပေါက်သွားပြီနော်။ကျေမုံမှာအမြင်လေးကိုဆွဲပြီးတော့မိမိရဲ့မျက်နှာကိုငါပဲသူပဲလို့အထင်လွဲခဲ့သလို ဒီခန္ဓာငါးပါးကအစွဲပြုပြီးတော့ငါပဲသူပဲရောက်ခြင်းမိမှာပုဂ္ဂိုလ်တတ်တယ်ပဲစက်တည်းဖြင့်အစွဲကြီးစွဲခဲ့တယ်အထင်လောက်ခဲ့တယ်ဒီအထင်လောက်ပြဖို့တဏှာစွဲမာနစွဲတိတိစွဲအစွဲတွေကငါရဲ့တန်လိုက်ခွင့်ကိုကျင့်ပြအောင်ချက်ထွင်နေတဲ့တရားတွေပဲဆိုတာထွေးချင်းကမှသဘောပေါက်ဘာဖြစ်လို့သဘောပေါက်လဲအတိတ်ကအကြောင်းတရားတွေဒီကိုရှားဖွေစဉ်အချင်းကမှဆိုကြပါစို့ပုဂ္ဂိုလ်တတ်တော်တဦးကအတိတ်ကဘုရားမှသတိတော်မှဆူမီနဲ့ညွှန်ပြီးတော့မင်္ဂရကံဒီကိုပြည့်စုံပြုဆောင်ခဲ့တယ်ဆိုကြတော့လောကီမိလှူတဲ့အချိန်ခါမှာထုံပုဂ္ဂိုလ်ကပါလို့တယ်အမျိုးသားဖြစ်ပါစေသို့မဟုတ်အမျိုးသမီးဖြစ်ပါစေဆိုပြီးတော့ဒီလိုဆုတောင်းပန်ထွာခဲ့တယ်ဆိုကြတော့နော်အဲဒီလိုဆုတောင်းပန်ထွာခဲ့တဲ့ကိုကြည့်လိုက်ရင်အမျိုးသားအမျိုးသမီးဆိုတာပရမတ္ထသစ္စာနဲ့မှရှိသလားမရှိဘူးယုံညာစုဘောနညာစုဘောကြောင့်ညာစုဘောကြောင့်ညာစုဘောအနိစ္စတရားဒုက္ခတရားအနတ္တတရားအစုဘောမရှိတယ်အဲ့ဒီလိုရှိမှလည်းနဲ့အမျိုးသမီးဘဝအမျိုးသားဘဝလို့အတိမှတ်မှုသဘောနဲ့အဝိဇ္ဇာလေးပါမနေဘူးလားခွန်ကြီးလေအဲ့ဒီအမျိုးသားဘဝသို့မဟုတ်အမျိုးသမီးဘဝကိုလှမ်းပြီးဗေဒံမြင်မတဲ့သဘောလေးကတဏ္ဍစိတ်ကပြည့်စွဲ့နေတဲ့သဘောကဥပါဒံဒီအဝိဇ္ဇာနဲ့ဥပါဒံချိန်ရပြီးတော့ဇေယတော်မှစီမီပူဇော်တဲ့ကုသိုလ်သင်္ခါရတရားကြီးပြည့်စုံပြထောင်လိုက်ပြီးဒုသင်္ခါရတရားကြီးကအနိစ္စတရားဖြစ်ခြင်းကြောင့်ဖြုတ်ပြစ်ပြီးသွားလိမ့်မယ်ဒါပေမဲ့သူမျိုးလေးတောက်တာအနေနဲ့အမျိုးသမီးဘဝသို့မဟုတ်အမျိုးသားဘဝကိုဖြစ်စေနိုင်တဲ့ဆိုရင်ကမ္မတ္တိကိုယုံနာအစီမံနှုတ်နံပြိပတ်တာချုပ်ပြသွားတယ်။အဲဒီဆိုရင်ကမ္မတ္တိလေးကဘာလဲ?ကံပေါင်းလိုက်တော့အဝိဇ္ဇာတဏှာဥပါဒသင်္ခါရကံဆိုပြီးတော့အကြောင်းတရားငါးကိုစုံကြီးမသွားဘူးလား?စုံကြီးသွားတယ်။အဲဒီသင်္ခါရကံကြီးကဘာကိုအခြေခံပြီးဖြစ်ပေါ်လာရတယ်။အမျိုးသမီးဘဝသို့မဟုတ်အမျိုးသားဘဝအပေါ်၌ဒွိတံမမောနေတဲ့တဏှာကိုအခြေမခံဘူးလား?ခံနေတယ်။အဲ့ဒီတဏ္ဍာမရှိခဲ့ရင်ဒီအမျိုးသားဘဝဖြစ်ခြင်းနဲ့စိတ်ဓာတ်သုံးပါမရှိဘူးအမျိုးသမီးဖြစ်ခြင်းနဲ့စိတ်ဓာတ်မရှိဘူးဆိုလို့ရှိရင်သူ့သံဃာခင်းပြီးနောက်ထပ်ကြံပြတ်မအောင်မလားမကြံပြတ်တော့အမျိုးသားဖြစ်ခြင်းနဲ့စိတ်ဓာတ်ဖြင့်ကံကိုထရောင်းခဲ့တယ်အမျိုးသမီးဖြစ်ခြင်းနဲ့ဆိုတဲ့စိတ်ဓာတ်ဖြင့်ကံကိုထရောင်းခဲ့တဲ့အဲ့အတွက်နောက်ထပ်တစ်ခါမိမိကံအလျော်စွာအမျိုးသားတော့ဟောအမျိုးသမီးထပ်ပြီးတော့မဖြစ်ရဘူးလားဖြစ်ရပြန်တယ်ဒီအမျိုးသားဘဝအမျိုးသမီးဘဝကိုပရမတ္ထသစ္စာနဲ့ကတက်ခွဲကြည့်လိုက်တော့ဘာတွေလဲခန္ဓာ၅ပါးပဲဖြစ်ပြန်လေ။သံဃာခီးတွေထပ်ပြီးကျေပြတ်လာနော်။အဲဒီလိုကျေပြတ်လာတဲ့ကျေပြတ်အောင်ချက်ထွေနေတဲ့ဒီတဏမာနတိတိတရား၃ပါးကိုလည်းထိုရောက်ပြီတော်ကောက်ကကြည်ကြနေတယ်သိပြီ။အဲဒီလိုသိနေတဲ့အချင်းခံပါဆိုကြပါစို့နော်။အဲဒီအချင်းရောက်ပြီ။ရောက်လိုက်တော့အရှင်ဘုံနဲ့မထေရ